Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်ဇူလိုင်လ26ရက်အင်္ဂါညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါVOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြစ်ဆွဲတင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတင်ဆက်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ကိုချင်းမီကိုဖြိုးစရာတော့အပါဝင်၄ယောက်ကိုတည်တံပေးကွပ်မြက်လိုက်တဲ့အပေါ်အမေရိကန်နိုင်ငံရဲ့ဌာနကပြင်းထန်စွာကန့်ကွက်လိုက်ပါတယ်။အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားအပါအဝင်မလေးရှားနဲ့တောင်ကိုရီးယားတို့ကလည်းဝေဖန်လိုက်ကြပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်အင်ပီရိုကထွက်ခေါ်သွားပြီးနောက်ပိုင်းဝါရှင်တန်ဒီစီမြို့ကိုပထမဆုံးအကြိမ်ပြန်ရောက်ပါမယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလည်းအမေရိကန်နိုင်ငံသားရေးဌာနကမြန်မာစစ်ကောင်စီရဲ့ဒီကွပ်မြက်လိုက်တဲ့လုပ်ရက်နဲ့ပတ်သက်လို့တရားဥပဒေကိုမထိမဲ့မြင်လုပ်တဲ့Yes, set jantot de lou yan lo pyo cha da ko le na sin ya bu shi ba de.
We underscore that with the escalating violence with these
ဒါကတော့နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါစစ်ကောင်စီကိုထိထိရောက်ရောက်အရေးယူဖို့အချိန်တန်ပြီလို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်က VOA ကိုပြောကြားလိုက်တာကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ Social Media ပေါ်ကလူကြည့်များတဲ့သတင်းတိုတွေ American နိုင်ငံရေး ISP ညင်ကွင်းကျဲမှတ်စုနဲ့ကဘာတလွားခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဥတင်မောင်တန်းတို့ကပြောပြမှာပါရှင
်68မျိုးဆက်ចောင်းသားកောင်းဆောင်တူဖြစ်သူကိုချင်းမီအနယ်ဒီမျိုးသားကိုစလဲဒီကမှာအနယ်ဒီလွတ်တော်ကိုစလဲဟောင်းကိုဖြိုးစရာတော့အပါဝင်၄ယောက်ကိုတည်တံပေးကွပ်မြက်လိုက်တဲ့လူရောင်ចောင်းမြန်မာစစ်ကောင်စီကိုပုံမှန်တိုင်းဆက်ဆံနေလို့မရတော့ဘူးလို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရ Net Price ကပြင်းထန်စွာဝေဖန်ပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာစစ်အုပ်စုကိုပုံမပြင်းထန်တဲ့အရေးယူမှုတွေချမှတ်နိုင်ရေးအတွက်ဖြစ်နိုင်ခြေရှိတဲ့လမ်းကြောင်းတွေအလုံးကိုဖွင့်ထားတယ်လို့မနေ့ဇူလိုင်လ25ရက်နေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်း Net Price ကပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းမြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းရောင်းချမှုတွေပိတ်ပင်ကန့်သတ်ပြီးနိုင်ငံတကာမှာစစ်အုပ်စုအသေးမှပြုခံရမယ့်လုပ်ရည်တွေမလုပ်ကြဖို့ Net Price ကသတင်းစာရှင်းလင်းပွဲအတွင်းမှာတိုက်တွန်းပြောကြားခဲ့ပါတယ်။အရင်ကမြန်မာစစ်အုပ်စုပေါ်ချမှတ်ခဲ့တဲ့ပိတ်ဆို့တံခတ်မှုတွေတဲ့လောင်စာဆီလုပ်ငန်းတွေမပါဝင်ခဲ့တာကြောင့်အခုအသေးချမှတ်မဲ့တံခတ်မှုတွေမှာအဲ့ဒီလုပ်ငန်းတွေပါလာမလားလို့သတင်းတောက်တွေကမေးတာမှာတော့ဖြစ်နိုင်ခြေရှိတဲ့နည်းလမ်းအားလုံးကိုထည့်သွင်းစဉ်းစားသွားမယ်လို့ပြန်လည်ဖြေကြားခဲ့ပါတယ်။မြန်မာစစ်ကောင်စီပေါ်တရုတ်နိုင်ငံလောက်ဘယ်သူမှဩဇာတက်ရောက်မှုမကြီးမားဘူးလို့Net Price ကပြောကြားလိုက်တဲ့တစ်ချိန်တည်းမှာပဲဒေတာရင်းအစည်းအဝေးပွဲတွေမှာစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကိုအရင်တိုင်းမဖိတ်ကြားရေးမူဝါဒကိုအာဆီယံအဖွဲ့အစည်းနဲ့ဆက်လက်ကျင့်သုံးဖို့သူကတိုက်တွန်းခဲ့ပါတယ်။နှစ်ပေါင်း30ကျော်အတွင်းမြန်မာနိုင်ငံမှာတည်တံချမှတ်ခံထားရသူတွေကိုပထမဆုံးအကြိမ်ကွပ်မြက်လိုက်တဲ့ဒီလုပ်ရကြောင့်နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြစ်တင်ဝေဖန်မှုတွေစစ်ကောင်စီအပေါ်တိုးမြင့်ထွက်ပေါ်လာနေပါတယ်ခင်ဗျာ။
အင်ဂျင်တွေကမြန်မာနိုင်ငံအပေါ်အရေးယူရမယ့်အချိန်ကိုရောက်နေပြီလို့အထက်လွှတ်တော် Republican Party အမတ်များကောင်းဆောင် Mitch McConnell ကအမေရိကအထက်လွှတ်တော်မှာပြောလိုက်ပါတယ်တကယ်လို့အဲ့ဒီအိနီချင်းတွေကအရေးမယူဘူးဆိုရင်မြန်မာနိုင်ငံရဲ့စွန့်အင်ကာနာနဲ့စစ်ကောင်စီရဲ့အဓိကဝင်ငွေရလန်းတွေအပေါ်သမ္မတ Biden အစိုးရကပိတ်ဆို့အရေးယူသင့်တယ်လို့လည်း Mitch McConnell ကတိုက်တွန်းလိုက်ပါတယ်မြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုကုမြက်ခဲ့တာနဲ့ပတ်သက်ပြီးအထက်လွှတ်တော်မှာ Mr. Mitch McConnell ပြောကြားခဲ့တာတွေကိုသူယုံကသတင်းထုတ်ပြန်ချက်အဖြစ်အင်တာနက်စာမျက်နှာမှာအခုလိုတင်ထားတာပါစစ်ကောင်စီရဲ့တရားမဝင်အုပ်ချုပ်မှုကိုသဘောမတူဆန့်ကျင်ကြတာကြောင့်အပြစ်မဲ့မြန်မာပြည်သူတွေရဲ့သွေးမြေကျနေရတယ်လို့လဲမစ္စတာမစ်ကွန်နယ်ကပြောလိုက်ပါတယ်တရားမဝင်စစ်ကောင်စီကကျူးလွန်ခဲ့တဲ့ဆက်ဆုပ်ထိတ်လန့်ပွဲအမှုစီရင်ရှည်ကြီးမှာစစ်ကောင်စီရဲ့အခုလောက်ရကနောက်ထပ်တစ်ခုသာဖြစ်တယ်လို့လဲသူကဆိုပါတယ်ဒါဟာလူသားဘဝပေါ်အလေးမြတ်မထားတာကိုပြတယ်နိုင်ငံသားတွေအပေါ်မလေးစားတာကိုပြတယ်ပြည်တွင်းမှာဗရန်ဗရာဖြစ်တာပြည်တွင်းစစ်ဖြစ်တာအိမ်ကြီးချင်းတွေနဲ့နိုင်ငံတကာအသိုက်အဝန်းကအရေးယူတာတွေအဆရှိတဲ့မိမိလောက်ရကြောင့်ဖြစ်လာမဲ့အကျိုးဆက်အပေါ်ဘာကိုမှအကြောင်းညွတ်မရှိတာကိုပြသတဲ့နောက်ထပ်သက်သေပြချက်တာဖြစ်တယ်လို့လဲ Attaludor Republican Amat Nyaye Khonsong ga pyo twa ka ba de. Tamara Biden so ga democracy ne lu khun ye ko le sa de lo pyo ni de atai. Da ha lat twi pya tat ya me akhwin lan phit ba de lo Mr. Mitch McConnell ga Tamara Biden ko sit kaun si ye win win a long pait so a ye yu bo tai twon twa ba de.
မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့80%မျိုးဆက်ចောင်းသားခေါင်းဆောင်ကိုချင်းပြီးအနယ်ဒီလွတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော်နဲ့အတူနောက်ထပ်နှစ်ယောက်ကိုစစ်ကောင်စီကကွန်မြူနတီလိုက်တာဟာအင်မတန်ပြစ်တင်ရှုတ်ချဝယ်ကောင်းတဲ့လောက်ရဖြစ်တဲ့အပြင်မြန်မာအရင်ငင်းချမ်းစွာဖြေရှားရေးအာဆီယံအဖွဲ့ရဲ့ကြိုးပမ်းမှုတွေကိုအထောက်အကူပြုရမရောက်ဘူးလို့အာဆီ ပါတယ်အာဆီယံဝန်ကြီးများဆွေးနွေးပွဲကျင်းပဖို့တည်င်းတစ်ပတ်လောက်အလိုမှာဖြစ်သွားတဲ့ဒီကွက်မြတ်မှုဟာနောက်ကျောင်းပြန်လည်သွားစေတဲ့လောက်ရဖြစ်တယ်လို့လည်းအာဆီယံအလက်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါဟာတေးရန်အမိတ်ချခံထားရသူတွေကိုနှစ်ပေါင်း30ကျော်အတွင်းမြန်မာနိုင်ငံမှာပထမဆုံးအကြိမ်ကွပ်မြစ်ချင်းလည်းဖြစ်ပါတယ်။ AAPP နိုင်ငံရေးအကျဉ်းသားများကွန်ကြီးစောင့်ရှောက်ရေးအဖွဲ့ကမနေ့ဇူလိုင်လ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့စာရင်းမှာတော့ထင်းထင်းခံထားရတဲ့နိုင်ငံရေးအကျဉ်းသား86ယောက်တေးရန်ချမှတ်ခံထားရပြီးတေးရန်အမိတ်ကိုရှောင်တိတ်နေသူ42ဦးရှိတာကြောင့်မြန်မာနိုင်ငံမှာလက်ရှိအချိန်ထိစုစုပေါင်းတေးရန်အမိတ်ချခံထားရသူနိုင်ငံရေးအကျဉ်းသား118ဦးရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
မလေးရှားနဲ့တောင်ကိုရီးယားနိုင်ငံတို့ကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူ4ဦးကိုကုမ္ပဏီခေတာအပေါ်ပြင်းပြင်းထန်ထန်ရှုတ်ချလိုက်ကြပါတယ်စစ်ကောင်စီကအခုလိုတပ်ဖြတ်လိုက်တာဟာလူသားမျိုးနွယ်တရားလုံးအပေါ်ကျွလွန်တဲ့ရာဇဝတ်မှုဖြစ်ပြီးအာဆီယံဥဆောင်တဲ့ငြိမ်းချမ်းရေးအစီအစဉ်ကိုပြည့်ရပြောင်းလောင်လိုက်တာဖြစ်တယ်လို့မလေးရှားနိုင်ငံကြီးဝန်ကြီးကဒီကနေ့ပြောလိုက်ပါတယ
် So we look at it that as if the junta is making a mockery of the 5-point consensus
စစ်ကောင်စီဟာသဘောတူညီချက်900ကိုမထီမဲ့မြင်တောင်ပြောင်လိုက်တာဖြစ်ကို
လို့ကျွန်
တော်တို့ကမြင်ပါတယ်ဒီအပေါ်မှာအလွတ်အလွန်ကိုလေးလေးနက်နက်ကြည့်ရပါမယ်လို့ကျွန်တော်ထင်ပါတယ်လို့မလေးရှားနိုင်ငံကြီးဝန်ကြီး Mr. Saifuddin Abdullah ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။အာဆီယံအစည်းအဝေးရဲ့တပတ်အလိုမှာခုလိုလုပ်ခဲ့တာဟာအချိန်ကိုက်ရွေးချယ်လုပ်လိုက်တာဖြစ်သလားလို့လဲမစ္စတာဆိုက်ဖူဒင်ကမေးခွန်းထုတ်လိုက်ပါတယ်။စင်ကာပူနိုင်ငံကြီးဝန်ကြီးကကြံရစ်သူမိသားစုတွေကိုဝမ်းနဲ့စကားပြောဆိုလိုက်ပြီးစစ်ကောင်စီလောက်ရက်ကိုလူသိရှင်ကြားရှုတ်ထကြောင်းလူမှုစာမျက်နှာမှာရေးပါတယ်။အာဆီယံရဲ့အာထုံမှုတွေစိုးရိမ်ရလောက်အောင်ဆိုးဝါးသွားတယ်လို့မစ္စတာVivian Balakrishnan ကပြောပါတယ်စစ်ကောင်စီရဲ့လုပ်ရဟာအကြမ်းဖက်မှုဖြစ်ပြီးလူခွန်ရင်းနဲ့တရားဥပဒေစိုးမိုးရင်းကိုလုံးဝမျက်ကွယ်ပြုလိုက်တာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Choi Young Sam ကလည်းဒီကနေ့ပြောပါတယ်အခုလိုလုပ်ရကြောင့်မြန်မာနိုင်ငံဟာတည်ငြိမ်အေးချမ်းမလာဘူးဆိုတာကိုတောင်ကိုရီးယားအစိုးရကအထူးအလေးနဲ့ထားပြောလိုပါတယ်ချုပ်တီးဖို့ခိုင်ခိုင်မာမာတိုက်တွန်းလိုက်ပါတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ
်ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393နဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာဟိုင်းလမ်းမီတာ190 kHz 1905ကနေပြထုတ်လည်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာယူကရိန်းရုရှားတူရကီနဲ့ကုလသမဂ္ဂတို့ပြီးခဲ့တဲ့တောက်ကြနေ့ကသဘောတူညီချက်အရယူကရိန်းတင်းနံနေတင်ပို့တဲ့ပထမဆုံးတင်မော့တွေပင်လယ်နဲ့စစ်ကမ်းတွေကနေရဲ့အနေငယ်အတွင်းမှာစတင်ထွက်နိုင်မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်အရဖာဒန်ဟတ်ကပြောပါတယ်သဘောတူညီချက်အရတင်းနံစားတောက်ကုန်တွေနဲ့ဓာတ်မြေဩဇာတွေကိုကုန်တင်တင်မော့တွေနဲ့ဘေးကင်းလုံခြုံမှုရှိရှိတည်ယူပို့ဆောင်နိုင်ဖို့အတွက်အားလုံးဝိုင်းဝန်းပြီးလှုပ်ဆောင်နေကြပါတယ်။ဒီတင်မော့တွေကအိုဒက်ဆာအပါအဝင်ပင်လယ်နဲ့စိတ်ကမ်း၃ခုကနေထွက်ခွာမှာပါ။တင်မော့တွေအန္တရာယ်ကင်းကင်းထွက်ခွာနိုင်ဖို့အခြေအနေတွေရှိနေတယ်ဆိုတာသိကြအောင်လဲသူတို့လှုပ်ဆောင်နေပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရကပြောပါတယ်။မကြခင်မှာဒီတင်မော့တွေထွက်ခွာဖို့အသေးစိတ်အချက်အလက်တွေကိုထုတ်ပြန်ပေးမယ်လို့လည်းပြောခွင့်ရဖာဟန်ဟတ်ကပြောပါတယ်။ယူကရိန်းကတည်နံနေတင်ပို့နိုင်ဖို့သဘောတူညီချက်တွေရပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့သတင်းပတ်ကရုရှားဘက်ကယူကရိန်းစစ်ကမ်းအိုဒက်ဆာကို တိုက်ခိုက်ခဲ့ပါတယ်ဒီဘော်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းပြစ်တင်ရှုံချခဲ့ပါတယ်အခုလိုစိတ်ကမ်းမြို့ကိုရုရှားကတိုက်ခိုက်တာဟာတည်နံနဲ့ကွန်ပစ်စီတွေတင်ပို့ဖို့သဘောတူညီချက်ကိုဖျက်ဆီးလိုတဲ့သဘောနဲ့လှုပ်ဆောင်နေတယ်လို့ယူကရိန်းသမ္မတဖလိုဒမီဇယ်လင်စကီကဝေဖန်ပြောကြားခဲ့ပါတယ်ခင
်ဗျအာဖရိကတိုင်းနဲ့ဆက်ဆံရေးခိုင်ပါစေဖို့နဲ့ယူကရိန်းစစ်ပွဲမှာထောက်ခံမှုရရှိဖို့ရုရှားနိုင်ငံရဲ့ဝန်ကြီးဟာအာဖရိကခရီးစဉ်ရဲ့တတိယခရီးတစ်ထောက်ဖြစ်ယူဂန္ဓာနိုင်ငံကိုမနေ့ကရောက်ရှိသွားခဲ့ပြီးသမ္မတယိုဝဲရီမူဆာဗီနီနဲ့ဒီကနေ့တွေ့ဆုံပါတယ်မစ္စတာဆာဂျီလက်ဖလော့ဖ်ကိုယူဂန္ဓာနိုင်ငံရဲ့ဝန်ကြီးဂျော်ဂျော့အိုဒန်ကိုကမနေ့ကကြိုဆိုတွေ့ဆုံခဲ့ပါတယ်ယူဂန္ဓာနိုင်ငံဟာမိုးကောင်ရေရှားတံခံစားခဲ့ရပြီးစန္ဒရိတ်ခါခက်ခဲကြုံရတဲ့အရှေ့အာဖရိကနိုင်ငံတွေထဲကနိုင်ငံတစ်နိုင်ငံဖြစ်ပါတယ်ယူကရိန်းစစ်ပွဲကြောင့်စန္ဒရိတ်ခါဈေးနှုန်းတက်သွားခဲ့လို့လဲစန္ဒရိတ်ခါပုံပြီးအခက်ကြုံရတာပါယူဂန္ဓာဟာအခြားအာဖရိကနိုင်ငံတွေလိုပဲရုရှားယူကရိန်းပဋိပက္ခမှာကြားနေပါတယ်
2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဂျိုးဘိုင်ဒန်အနိုင်ရလိုက်တာကိုပြည့်ဖြတ်ဖို့မအောင်မမြင်ကြိုးပမ်းခဲ့ပြီးတဲ့နောက်သမ္မတဟောင်းဒေါ်နယ်ထရမ့်ဟာပထမဆုံးအကြိမ်ဖြစ်ဝါရှင်တန်ဒီစီမြို့ကိုရောက်လာမှာဖြစ်ပါတယ်။2024ခုနှစ်ရွေးကောက်ပွဲပြောင်းဝင်နိုင်ဖို့ကြိုးစားနေတဲ့သမ္မတဟောင်းထရမ့်ဟာဝါရှင်တန်ဒီစီမြို့မှာသူ့ရဲ့မဟာမိတ်တွေဖွဲ့စည်းထားတဲ့ American First မူဝါဒဆိုင်ရာဌာနမှာမင်းကွန်းပြောကြားမှာပါ2020ရွေးကောက်ပွဲရလဒ်ကိုတည်ပြုမဲ့လွှတ်တော်အစီအစဉ်ကိုသူ့ကိုထောက်ခံသူတွေကအကြမ်းဖက်ဝင်ရောက်ဆင်းနေခဲ့ပြီးတဲ့ဖြစ်ရတဲ့ပတ်သက်လို့လူများစုဒီမိုကရက်အမတ်တွေဥဆောင်တဲ့ဇန်နဝါရီ6ကော်မတီကကြားနာစစ်ဆေးမှုတွေလုပ်နေတဲ့ဝါရှင်တန်ဒီစီကိုသမ္မတဟောင်းထရမ့်ရောက်လာတာဖြစ်ပါတယ်။2020ရွေးကောက်ပွဲကိုမဲလင့်ခံရပြီးသူ့အနေနဲ့ရှုံးနှင်းခဲ့တယ်လို့ထရမ့်ကပြောတဲ့သူ့မိန့်ခွန်းနေထဲမှာအချင်းချင်းလိန်လယ်ပြောဆိုခဲ့တာကို Republican Party ဝင်တွေကတိုင်အောင်လိုက်ပြီးပြောဆိုနေကြဆဲဖြစ်ပေမဲ့သမ္မတဟောင်းထရမ့်အနေနဲ့အခုဒီချိန်ဝါရှင်တန်မှာပြောကြားမယ့်မိန့်ခွန်းမှာတော့နောက်ကျောင်းပြန်လည်မယ့်အစားသူ့မိန့်ခွန်းမှာအနာဂတ်အရေးကိုပြောကြားမှာဖြစ်တယ်လို့ American First မူဝါဒဌာနပြောခွင့်ရ Mark Lotter ကပြောပါရခင်ဗျာ
။ AD နိုင်ငံမြို့တော် Port of Prince ပါပြန်ပက်ဂိုင်းတစ်ခုကြာအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုကြောင့်ဒီလအတွင်းအ ਨੇ စုံလူ482ဦးသေဆုံးတန်ရတမမို့ပျောက်ဆုံးခဲ့တယ်လို့ကုလသမဂ္ဂကမနေ့ကပြောပါတယ်။အမျိုးသမီးနဲ့မိန်းကလေးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကျွလွန်တာလူငယ်ယောက်ျားလေးတွေကိုဂိုင်းတွေကလူသစ်ဖြစ်စုဆောင်းတဲ့စိုးရိမ်ရတဲ့အဖြစ်အပျက်တွေကြားသိရတယ်လို့လည်းကုလသမဂ္ဂကကြေညာချက်ထုတ်ပြန်ပါတယ်။ Port of Prince မြို့တော် CN1 ပတ်မှုအများအပြားနေထိုင်တဲ့ site ဆိုလေးအရက်မှာဇွန်လ10ရက်နေ့18ရက်ကြာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။
ကိုစောဝင်းလှိုင်နဲ့ဦးတင်မောင်တန်းပါရှင်။အင်္ဂါညချမ်းသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့ဗန်ကောက်မြို့မှာစစ်ကောင်စီကိုစန့်ကျင်ဆန္ဒပြတဲ့ဒီဆန္ဒပြပွဲတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့မြန်မာစစ်ကောင်စီကိုအရေးယူသွားဖို့အမေရိကန်ဘက်ကစဉ်းစားနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။88မျိုးဆက်ကြောင်းသားကောင်းဆောင်ကိုချင်းမီ NLD လွှတ်တော်ကိုစလေဟောင်းကိုဖြိုးစရာတော်အပါအဝင်၄ယောက်ကိုတေတံပေးကွပ်မျက်လိုက်တဲ့လုပ်ရက်ဟာတရားဥပဒေကိုမထီမဲ့မြင်လုပ်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြစ်တင်ရှုံချလိုက်ပါတယ်။မြန်မာနိုင်ငံပေါ် PR ဆက်ပေးရေးနည်းလမ်းတွေကိုတခြားနိုင်ငံတွေနဲ့ဆွေးနွေးနေတဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အခြေအနေဟာဘာမှမဖြစ်တဲ့ပုံစံမျိုးဆက်သွားလို့မရတော့ဘူးဆိုပြီးမနေ့ကသတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောပါတယ်။သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့ပြောကြားတဲ့အချက်တွေကိုကိုသိန်းထိုင်ဦးကကောက်နှုတ်တင်ပြမှာပါရှင်
။ We underscore that with the escalating violence with these horrific atrocities
that ဂျပန်မှုတွေဒေါ်လာကျောင်းမဖွေရကောင်းတဲ့ရက်စက်မှုတွေကျွလန်လာတဲ့ကြောင့်စစ်ကောင်စီနဲ့ဘာမှမဖြစ်တယ်လို့ပုံမှန်ဆက်သွားဖို့မဖြစ်နိုင်ဘူးဆိုတော့အလေးနဲ့ပြောချင်ပါတယ်မြန်မာနိုင်ငံကိုစစ်အုံဆောင်နေပြီးရောက်မှုနိုင်ငံအားလုံးကိုကျွန်တော်တို့ကတိုက်တွန်းချင်ပါတယ်နိုင်ငံတကာအလဲမှာစစ်ကောင်စီကိုဘယ်လိုဆင့်နေပဲဖြစ်ဖြစ်အတိအမှတ်ပြုတာမျိုးတွေမလုပ်ဖို့ရှောင်ရှားဖို့တိုက်တွန်းပြီးတော့အာဆီယံအနေနဲ့လည်းအရင်ကမကျင့်သုံးခဲ့ဘူးတဲ့နိုင်ငံရေးအရကိုစားမပြုတဲ့သူကိုပဲလာရောက်ခွင့်ပေးတဲ့မူကိုဆက်လက်ဆွဲခိုင်မှုကျွန်တော်တို့ကတိုက်တွန်းချင်ပါတယ်
We are urging all of our partners to step up that economic pressure that political pressure on the regime
ကျွန်တော်တို့ရဲ့မိတ်ဖက်နိုင်ငံတွေအားလုံးအနေနဲ့မြန်မာစစ်ကောင်စီပေါ်မှာစီးပွားရေးအရနိုင်ငံရေးအရပြည်အရတိုးပေးဖို့ကျွန်တော်တို့ကတိုက်တွန်းချင်ပါတယ်ဒီလိုရက်ကလူခွင့်ရေးနဲ့မြန်မာပြည်သူတွေကိုစော်ကားတက်ခဲလိုက်တာတွေမဟုတ်ပါဘူးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်တာကိုတွေ့မြင်လို့တဲ့တန်းနဲ့ချီတဲ့မြန်မာပြည်သူတွေရဲ့မျက်နှာကိုဖျက်ဆီးပြီးတက်ခဲလိုက်တာမျိုးသက်သက်မဟုတ်ပါဘူး ဒီလိုကွက်မြတ်တာကိုမလုပ်ပါနဲ့ဆိုပြီးရှင်းရှင်းလင်းလင်းမြေတားရက်ခံနေတဲ့အာဆီယံလက်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံနဲ့အာဆီယံခေါင်းဆောင်တွေရဲ့မြေတားရက်ခံချက်တွေကိုမတိကျိုးကျွညှင်းပယ်လိုက်တာဖြစ်ပါတယ
် And we've made clear all along since February of last year that the costs on
စီကောင်စီကိုဗန္ဒာရေးအရာထိခိုက်စေမဲ့ဗန္ဒာရေးအရာပေးဆက်ရမှာဒီပို့တို့လာမှာတွေကိုကျွန်တော်တို့အရေးယူမယ်ဆိုတာရှင်းရှင်းလင်းလင်းပြောပြီးသားပါကျွန်တော်တို့တန်ခတ်ရေးယူပြီးသားနဲ့တန်ခတ်ရေးယူဖို့ပြင်ဆင်နေတဲ့စီဝါရေးဖီးယားတွေကြောင့်သူတို့ဘောမှာဗန္ဒာရေးရာထိခိုက်ပန်းတွေတိုးလာအောင်ဆက်လက်လှုပ်ဆောင်သွားပါမယ်။ကျွန်တော်တို့ဘက်ကပိတ်ဆို့တန်ခတ်မှုတွေကိုချိုပြီးတော့ထုတ်ပေါ်တာမျိုးမဟုတ်ပါဘူး။ဒါပေမဲ့ရွေးချယ်မဲ့နေလအားလုံးကစစ်ကောင်စီရဲ့ချမ်းဖက်ရာမှာရေရှည်အသုံးပြုနိုင်မဲ့အဓိကဝင်ငွေရစေမဲ့ငွေကြေးတွေကိုဖြတ်တောက်ဖို့ပါ။ဒါတွေကိုရွေးချယ်စရာအဖြစ်ကျွန်တော်တို့စဉ်းစားနေပါတယ်။ဒီလိုစဉ်းစားတဲ့အခါမှာစစ်ကောင်စီအနာရပြီးနောက်ပိုင်းအကြီးအကျယ်ဒုက္ခရောက်ပြီးသားမြမပြည်သူတွေအပေါ်လူသားချင်းစာနာထောက်ထားမှုအရာထိခိုက်နိုင်ခြေတွေကိုလည်းကျွန်တော်တို့ထပ်သွင်းစဉ်းစားပါလေ။ဒါပေမဲ့ရွေးချယ်ချင်နီလန်အားလုံးကျွန်တော်တို့မှရှိပါလေ။ကျွန်တော်တို့လှုပ်ဆောင်သမျှဟာလက်တွဲပဲနိုင်ငံတွေနဲ့ဆက်ဆက်ဆောင်ရွက်ပြီးစစ်ကောင်စီဘက်မှအပြင်းဆုံးတက်ရောက်မှုရှိမဲ့နီလန်တွေကိုစဉ်းစားနေတာဖြစ်ပါလေ
။ There are countries around the world that haven't done enough.
ကမ္ဘာ့နိုင်ငံတွေကဗစက်ကပဲပြစ်တင်ဝေဖန်နေကြပြီးတော့တကယ်တမ်းတိတိယောက်ယောက်လက်တွေလုံလောက်တဲ့လုံဆောင်နာမျိုးတွေရှိကြပါဘူး။ဗန္ဒာရေးရာထိခိုက်စေမဲ့ကိစ္စမျိုးစစ်ကောင်စီနဲ့ပုံမှန်ဆက်ပြီးတော့ဆက်ဆံပတ်သက်လို့အလုပ်မဖြစ်တော့ဘူးဆိုတော့အဓိကလုံဆောင်ရမယ့်ကိစ္စတွေမှာထိရရလုံဆောင်မှုပြက်ကွက်နေကြပါလေ
။ When the secretary met with Wang Yi not all that long ago, Burma was a topic.
သူမြန်မာနိုင်ငံကပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့တွေ့ဆုံတဲ့အချိန်မှာမြန်မာနိုင်ငံရေးကိစ္စကိုဆွေးနွေးခဲ့ပါလေ။တခြားတရုတ်ဆွေရခေါင်းဆောင်တွေနဲ့လည်းမြမရေးကိုဆွေးနွေးပါလေမြမနိုင်ငံရှေ့သွားမဲ့လမ်းကြောင်းမှာတရုတ်နိုင်ငံနဲ့ဗိုလ်ပြီးဩဇာနှောမိုးနိုင်ချီရှိတဲ့နိုင်ငံမရှိဘူးလို့ပဲပြောရမှာပါတာဝန်တည်တည်လှုပ်ဆောင်မှုနိုင်ငံအားလုံးကိုကျွန်တော်တို့ကတိုက်တွန်းပါလေသူတို့ရဲ့ဩဇာလွန်မှုရှိန်ဝါကိုသုံးချပြီးအပြည့်သဘောဆောင်တဲ့မြမပြည်သူတွေရဲ့အကျိုးအတွက်သုံးချလှုပ်ဆောင်နိုင်မဲ့နီလန်တွေကိုသုံးဖို့ကျွန်တော်တို့ကတိုက်တွန်းပါလေ
We are discussing additional response options that we could implement ourselves that we could
မြန်မာနိုင်ငံရေးနဲ့ပတ်သက်လာရင်ကောင်းထဲပေါ်နိုင်မဲ့တခြားရွေးချယ်စရာနီလန်တွေကိုကျွန်တော်တို့ဆွေးနွေးပါလေကျွန်တော်တို့ရဲ့မိတ်ဖက်နိုင်ငံတွေအာဆီယံနိုင်ငံတွေသဘောထားတူတဲ့လက်တွဲပတ်တွေနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကလေးကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အတွက်ဆွေးနွေးခဲ့ကြတာပ
ါthat the coup has done tremendous harm to the people of Burma hundreds of
people ဆစ်တကအနာသိမ့်လိုက်တဲ့အတွက်မြန်မာပြည်သူတွေအကြီးအကျယ်ထိခိုက်မြင့်လာခဲ့တယ်ဆိုတာရှင်းပါလို့အထိပ္ပယ်မဲ့ကြမ်းဖက်မှုတွေကြောင့်ယာနဲ့ချီပြီးတော့တတ်ခံခဲ့ရပါတယ်ဘယ်လိုစန့်ကျင်တာတိုက်ခံလုပ်တာမျိုးကိုမှလက်မခံတဲ့စစ်ကောင်စီအောက်မှာတချို့ကအင်းသားတွေဖြစ်ဖမ်းဆီးခံရပါတယ်ဒီတော့ကျွန်တော်တို့နောက်တစ်ဆင့်စဉ်းစားရပါတယ်ဖြစ်နိုင်ချေနည်းလမ်းတွေကိုရှာရပါတယ်ကျွန်တော်တို့ရှေ့တိုးလှုပ်ဆောင်မဲ့ခြေလမ်းတွေကြောင့်လူသားချင်းစာနာမှုအပေါ်ရိုက်ခတ်နိုင်ခြေတွေကိုလည်းကျွန်တော်တို့ထည့်သွင်းစဉ်းစားရပါလိမ့
်ဒါကတော့ကိုသိန်းထိုင်ဦးကနေပြီးတော့မနေ့ကအမေရိကန်နိုင်ငံသားကြီးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ပြောကြားချက်တွေကိုကောက်နှုတ်တင်ပြခဲ့တာပါအခုဆက်လက်ပြီးတော့လည်းစစ်ကောင်စီကသူတို့ကိုစန့်ကျင်သူတွေကိုကွန်မြတ်ခဲ့တဲ့လုံရက်နဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews နဲ့ Skype ကနေဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရှုကြရအောင်ပါစစ်ကောင်စီအနေနဲ့သူတို့အာဏာတည်မြဲရေးအတွက်ဘာမဆိုအစွမ်းကုန်အတိုင်းအဆမဲ့လှုပ်သွားမယ်ဆိုတာကိုပြနေပြီးတော့နိုင်ငံတကာအနေနဲ့ထိထိရောက်ရောက်အရေးယူဖို့အချိန်တန်ပြီလို့ VOA ကို Skype ကနေအခုလို့ပြောပါတယ
် Well it's just outrageousit is
I think that the pointer is shown. Okay, go ahead, Dr. Thwet Sia wa, Sit Kaung Sia, Myanmar people are chao yun twa aw, chou ban ya ma ba ma su swan gung atain sa mae lut twa mae so de sanna, tru ma shi ni de so da go pya ni da wa, lu thong maung mya so a the sun shun ga ya de lo, lu baung 14000 jaw, ma tia phan si chou naung tha de Sit Kaung Sia ye lou ye ka le, set set ni ba de, naw pi lo khlei baung 1400 law le, ma tia phan si thain thain khan tha ya da wa, chain ni re po so la ni da, ta ge go chao sia kaung ne ain na so tuk khu ba bae, da mae lu myaw ye a twet myama pi tu pi tha re bak ka yet di pi, Sit Kaung Si go san jin tai pwae win ni ja tu re ye mi tha su re, ta nge chin re, chit khin ya tu re a twet le, ta ge khan sa ya ba de. Naw kwe ga a chaung ya go chana pauk ko yi a myin ya pyo a yin, myama pi tu re ja, a chaung tia pyan nan twa aw Sit Kaung Si ga chou ban ni ba de, tu ro go ta dai ni bi long ga pi tu re thauk khan mu ma shi bu, we ban kan kwe ni ja de so da go le Sit Kaung Si ga ti ni ba de. A yi do, လူတွေကိုတိတိပိုးပြီးတော့ကြောက်ရွံ့သွားအောင်လုပ်တယ်ပြီးတော့အခုလိုကွပ်မြက်လိုက်တဲ့ကြောက်မက်ဖွယ်လုပ်ရက်ကိုလူတွေကြည့်ပြီးတော့အတိုက်ခံလုပ်ရက်တွေမှာပါဝင်မယ်ဆိုရင်အသက်ခံရမယ်ဆိုတဲ့အမြင်မျိုးဖြစ်အောင်လုပ်ပြတာပါဒါပေမဲ့အလုံးမဖြစ်ဘူးဆိုတာကျွန်တော်ပြောချင်ပါတယ်အဲ့ဒီအစားစန့်ကျင်ဘက်အကျိုးသက်ရောက်မှုတွေဖြစ်လာတာပါစစ်ကောင်စီရဲ့တွေးယူတွေးတန်းလုပ်ရက်ကိုတနိုင်ငံလုံးကရှုတ်ချနေကြပါတယ
် So what do you think the reasonfrom the military
ဒါဆိုရင်ဒီစစ်ကောင်စီရဲ့အကြောင်းပြချက်ဖြစ်တဲ့သူတို့ကွပ်မြက်လိုက်သူတွေဟာအပြစ်မဲ့ပြည်သူ90ကျော်ကိုရရဆက်ဆက်တပ်ဖြတ်ခဲ့တဲ့နောက်ွယ်ကကြိုးကင်သူတွေဖြစ်တယ်ဆိုတဲ့အချက်ပေါ်မှာ top အနေနဲ့ဘယ်လိုမြင်ပါသလဲရှင့
် I think they're desperate.
စစ်ကောင်စီအနေနဲ့သွေးယူသွေးတမ်းဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်စစ်ကောင်စီကိုမြန်မာနိုင်ငံမှာတော်တော်များများကမုန်းတိနေကြပေမဲ့သူတို့ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်သူတွေမြမပြည်သူတွေကြားမှာကြောက်ရွံ့မှုတွေလွှမ်းမိုးအောင်ဆိုတော့တကယ့်ကိုယုတ်တိမတန်တဲ့အယူဆသူတို့မှာရှိနေပါတယ်ငါတို့ကိုမြမပြည်သူတွေမုန်းတိနေကြတယ်ဒါကြောင့်ငါတို့ကိုစန့်ကျင်သူတွေကိုတားဆီးဖို့သူတို့တွေမှာအကြောက်တရားပို့ပြီးတော့ရှိလာအောင်တွတ်သွင်းရမယ်လို့သူတို့တွေးကြပုံရပါတယ်ဒါကကျွန်တော်နားလည်ထားတဲ့လောက်ရှင်းပြတာပါဒါပေမဲ့ဒီလိုကွပ်မျက်မှုကစစ်ကောင်စီရဲ့ကြောက်စရာကောင်းတဲ့လှုပ်ရက်ပေါင်းများစွာတွေကတခုဖြစ်ပြီးတော့ဒီအတွက်လည်းသူတို့မှာတာဝန်ရှိပါတယ်
So what do you think is there any like the you know the
ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းဘက်ကဒီစစ်ကောင်စီကိုဝိုင်းဝန်းပြီးတော့ဖိအားပေးတဲ့နေရာမှာထိရောက်မှုမရှိခဲ့ဘူးပေါ့နော်အခုဆိုရင်လေဒီလိုကွပ်မျက်တဲ့အခြေအနေအဆင့်ထိရောက်လာတယ်အဲ့တော့အခုဒီလိုမြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေအနေကိုကျော်လွှားနိုင်ဖို့ကအခြားနည်းလမ်းရောရှိမယ်လို့မြင်ပါလားရှင
် Yeah it is a this is we're watching the implosion of a
ကျွန်တော်တို့ဟာမြန်မာနိုင်ငံရဲ့ပြိုလဲနေတဲ့အခြေအနေကိုစောင့်ကြည့်နေရတာပါတိုက်ပြည်လူဦးရေတဝက်လောက်ဟာဆင်းရဲမွဲတင်နေပါတယ်ကျမကြီးဆောက်ရှောက်မှုစနစ်ဟာလည်းလုံးဝကိုပြိုကျနေပါတယ်ပြည်တွင်းထဲမှာဖြစ်ပျက်နေတာတွေကကြောက်စရာကောင်းပါတယ်ဒါကြောင့်ကျွန်တော်ယုံကြည်တာကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့စကလုံးတွေနဲ့ရှုတ်ချရုံသာမကဝိုင်းဝန်းအရေးယူဖို့အရေးကြီးပါတယ်ဒီနည်းလမ်းကပဲဒီလိုထိတ်လန့်တုန်လှုပ်စရာကောင်းတဲ့စစ်ကောင်စီရဲ့လုပ်ရက်တွေကိုရပ်တန့်နိုင်မှာဖြစ်ပါတယ
်ဒါကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကို Skype ကနေဆက်သွယ်မေးမြန်းခဲ့တာပါရှင်အခုတော့ဒီဘန်ကောက်မြို့ကဆန္ဒပြပွဲတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုတေတံကွပ်မျက်လိုက်တဲ့အတွက်စစ်ကောင်စီကိုရှုံချတဲ့တချိန်တည်းမှာပဲအိန္ဒိချင်းထိုင်းနိုင်ငံအနေနဲ့မြမအရေးမှာပြက်ပြက်သားသားရက်တည်ပြီးစစ်ကောင်စီကိုထောက်ခံမှုမပေးဖို့ထိုင်းနိုင်ငံရောက်ရွှေပြောင်းမြမအလုသမားတွေကတောင်းဆိုခဲ့ကြပါတယ်မက်ညွညွလင်ကဘန်ကောက်ကနေသတင်းပေးပို့ထားပါတယ်ရှင
်
ထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားកောင်းဆောင်គូជិមី NLD លွတ်တော်အမဟောင်းကိုဖြိုးစေရတော့အပါဝင်၄ယောက်ကိုစစ်ကောင်စီကကုမြက်လိုက်တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ယာနဲ့ချီတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံးကိုဆန္ဒပြနေကြတာပါ။ရ
ဟန္တာတင်ရတဲ့မိသားစုနဲ့တော့ပြောစရာစကားမရှိတော့အောင်သာတင်ရတဲ့အဲ့ဒီတော့လေကျမတို့ကပေးဆက်ထားတဲ့မျက်ရည်ဇက်တိုင်းတို့သွေးကြွေးပြန်ယူသွားလိုက်မယ်။တယောက်နဲ့တယောက်လက်စားချေတာမပြီးဘူး။မှန်တယ်။ကိုယ်ရင်နဲ့ကျမတို့လိုချင်တဲ့ပုံစံမရမချင်တော့အခုလောက်နေတဲ့ပုံစံတန်းတစ်ဆသုံးဆထပ်ပြီးကြိုးစားမှာထပ်ပြီးတော့တော့မှာ
ဘန်ကောက်မြို့နယ်အနီးတစ်ဝိုက်ကမြန်မာနိုင်ငံသားရွှေပြောင်းအလုသမားတွေနဲ့ထိုင်းနိုင်ငံမှာပညာလာသင်နေကြသူတွေအပါအဝင်တရားသာအဖွဲ့တွေမြန်မာဒီမိုကရေစီအင်အားစုတွေဟာထိမ့်သိမ့်ခံထားရတဲ့ဒေါအောင်ဆန်းစုကြည်အပါအဝင်ဒီမိုကရေစီကောင်းဆောင်တွေကိုလွှတ်ပေးဖို့တိုင်းပြည်မှာဒီမိုကရေစီပြန်ပြီးထူထောင်ပေးဖို့တောင်းဆိုခဲ့ကြပါတယ်
။ထိုင်းအစိုးရအနေနဲ့ဒီစစ်အစိုးရလုံးဝပတ်သက်မှုမရှိဖို့စစ်အစိုးရကိုထောက်ခံထောက်လုံးဝမတောက်ခံဖို့ထိုင်းအစိုးရပြက်ပြက်သားသားလုပ်ပေးဖို့အတွက်ကျွန်တော်ထိုင်းလူအစိုးရကိုစာတင်ဖို့လည်းရှိတယ်ခင်ဗျာ။ကျွန်တော်တို့ကတော့ရတဲ့ဘက်ကနေပြီးတော့ကျွန်တော်တို့တတ်နိုင်တဲ့ဘက်ကဘလို့နီးမျိုးစုံမဖြစ်ဖြစ်ဗျာကျွန်တော်တို့ကရအောင်တော့လှုပ်သွားမှာပဲ။အခွင့်အရေးရရင်ရတယ်လို့ကျွန်တော်တို့လှုပ်သွားမှာ။
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေကတော့လာမယ့်ရက်တွေမှာလည်းမြန်မာတန်ယုံကိုဆန္ဒပြကန့်ကွက်နေမှာဖြစ်ပြီးနိုင်ငံတကာအစိုးရတွေနဲ့ကုလသမဂ္ဂအဖွဲ့တွေကိုမြမအရေးမှာပူအာယုံစိုက်ဆောင်ရပေးဖို့တောင်းဆိုသွားမယ်လို့ပြောကြပါတယ်။ဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေအပေါ်ဘယ်လိုတွန့်ပြန်မလဲဆိုတာမြန်မာတန်ယုံကိုမေးမြန်းခဲ့ပေမဲ့တန်ယုံကိုယာယီပိတ်လိုက်တယ်လို့ထိုင်းလူမျိုးရေးအဖွဲ့တွေကပြောပါတယ်ရှင်။ဇွန်နီလိုလေးမ
သ ဒါကတော့ဘန်ကောက်မြို့ကနေမန်ညူညူလွင်ကဒီစစ်ကောင်စီကိုဆန္ဒပြပွဲတွေဆန္ဒပြပွဲအခြေအနေတွေကိုသတင်းပေးပို့ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကနေအခုလိုထုတ်လွှင့်နေတဲ့သတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေရုပ်သံအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ကျမတို့ VOA မြန်မာပိုင်းကနေဒီညပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတိုက်ရိုက်တင်ဆက်နေပြီးတော့မနက်ပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိတင်ဆက်နေပါတယ်။တခါလူထုမိတ်ဆွေအစီအစဉ်မှာလည်းလွတ်လပ်တဲ့အာရှအသံ RFA နဲ့ပူးတွဲပြီးတော့24နာရီထုံးလွှင့်နေပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုဆက်လက်တင်ပြမှာပါ။ရှမ်းပြည်နယ်မိုင်းရှုမြို့နယ်အတွင်းမှာစခန်းသုံးခုဖယ်ရှားပေးဖို့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကငင်းပယ်လိုက်ပြီးတဲ့နောက်ပိုင်းစစ်ကောင်စီဘက်ကစစ်ရေးလှုပ်ရှားမှုတွေတိုးမြင့်လာကြောင်းဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကစစ်တိုင်းမှု3ယောက်ဟာဒီရပိုင်းအတွင်းမိုင်းရှုနယ်အနီးအနားဒေသတွေကိုလာပြီးတော့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ SSPP ဘက်ကိုတုံ့ပြန်ပြောဆိုထားပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင
်။မိုင်းရှုမြို့နယ်တဲက SSP ရဲ့စခန်း3ခုကိုဒီလ22ရက်နေ့မှာနောက်ဆုံးထားပြောင်းရွှေ့ဖို့စစ်ကောင်စီဘက်ကတောင်းဆိုထားတာကိုလောလောဆယ်ပြောင်းရွှေ့ဖို့မဖြစ်နိုင်သေးကြောင်း SSPP ဘက်ကဒီလ20ရက်နေ့မှာအကြောင်းပြန်ကြားခဲ့တာပါ။ဖေရှားခိုင်းတဲ့စခန်းတွေဟာမိုင်းရှုမြို့နယ်မြောက်ဘက်အချမ်းမှာရှိတာဖြစ်ပြီးဒီရက်ပိုင်းမှာတော့စစ်ကောင်စီဘက်မိုင်းရှုမြို့နယ်ဘက်မှာစီရေလှုပ်ရှားတာတွေရှိလာကြအောင်ဒေသခံတယောက်ကပြောပါတယ
်။လက်ရှိတော့လှုပ်ရှားမှုတွေကတော့မိုင်းရှူးနဲ့ဒီမိုင်းနောင်ပေါင်းတော့မှာတော့ဆိုရဲလှုပ်ရှားမှုတွေတော့ရှိတာပေါ့နော်။ဒီစစ်တပ်ကနေမှဘုရားသူဆက်ပြီးဖြစ်ခဲ့တာတွေတော့ရှိတာပေါ့နော်။ဟိုဘက်ကနေမိုင်းရှူးကတော့သူတို့ဆိုင်ခန့်တဲ့နေရာလေးပေါ့နော်။အဲ့ဒီနေရာလေးအတျောက်နားလေးပေါ့နော်။မိုင်းရှူးမြို့နယ်ကမိုင်းကဖြစ်တာတွေတော့ရှိတာပေါ့နော်။ဟုတ်ကဲ့
SSPP ရဲ့ပြောရေးဆိုခွင့်ရှိသူဘိုမူးဆိုင်ဖုံဟန်ကတော့တနင်္လာနေ့ကလာရှိုးအခြေဆိုင်အရှိမြောက်ပိုင်းရမခတိုင်းမှုကတန့်ရန်ခိုလန်အခြေဆိုင်အရှိအလယ်ပိုင်းရလခတိုင်းမှုကမိုင်းရှုနဲ့ကျိုင်းတုံအခြေဆိုင်တရိကန်ဒေသတတခတိုင်းမှုကတန်လွင်မြစ်အရှိဘက်ကမော်ဖကိုလာရောက်ကြောင်းနဲ့တိုင်းမှုတွေလာတာကြောင့်လုံခြုံရေးတပ်ဖွဲ့တွေလိုက်ပါလာတာဖြစ်နိုင်ကြောင်းပြောပါတယ်ဒီနေ့ညနေပိုင်းမှာတော့တိုင်းမှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေလည်းပြန်သွားပြီဖြစ်ကြောင်းအခုလိုဆက်ပြောပါတယ်
ရလခတိုင်းဘောဒီကတိုင်းဘောတော့ရမခတိုင်းဘောပြန်ခွတ်သွားကြတယ်တတိယရှိတော်ရနောက်ဆုံးနောက်ဆုံးချင်းနေပေါ့တိုင်းဘောတွေခွတ်သွားတယ်ဆိုရင်လည်းတို့လိုကြောက်ကလေးတစ်ခါလဲပြန်သွားတယ်လို့ကျွန်တော်တို့ယူဆလို့ရတာပေါ့ဗျာဘယ်လိုဆက်ဖြစ်မလဲဆိုတော့နည်းနည်းတော့စောင့်ကြည့်ရအောင်ပါပေါ့ဗျာ
နိုင်ငံရေးလေးလာတုံးသက်သူတွေကတော့စစ်ကောင်စီကရွှေပြောင်းဖို့တောင်းဆိုထားတဲ့စစ်စခန်းတွေဟာ SSPP အတွက်တာမက UWSA ဝါတက်ဖွဲ့အတွက်လည်းအရေးပါတဲ့စခန်းတွေဖြစ်တာကြောင့်စစ်ကောင်စီဘက်ကစီရေးအယဖိအားပေးဖယ်ရှားနိုင်ပွဲမရှိကြောင်းတုံးသက်တာတွေရှိနေပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့အကြောင်းပြန်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်10ဖွဲ့အနက်ကတစ်ဖွဲ့ဖြစ်ပါတယ်။လောလောဆယ်မှာစစ်ကောင်စီဟာ6ဖွဲ့နဲ့ဆွေးနွေးခဲ့ပြီး SSPP နဲ့ဆွေးနွေးတာမရှိသေးပါဘူး။
ဒါကတော့ကိုစံကျော်ပြောပြသွားတာပါမကြခင်ထုတ်လွှင့်မဲ့သတင်းပေးပို့ချက်တွေထဲမှာလည်းဒီမိုးပြဲတိုက်ပွဲမှာအရသားနှစ်ဦးသေဆုံးတဲ့သတင်းပေးပို့ချက်ကိုနားဆင်ရဖို့ရှိပါတယ်အင်္ဂါညချမ်းအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှာပါအဲ့ဒီထဲမှာတော့ဒီ ISP မြန်မာရဲ့မြင်ကွင်းကျဲမှတ်စုအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစီရာကဘာတလွားခီးသွာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါကျမတို့ခုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်အားပေးနိုင်ကြပါရရှင် VOA မြန်မာပိုင်းအစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်ကြည့်ရှုနိုင်ကြပါတယ်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပိတ်တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလွှာကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရေးမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
ညချမ်းအင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုကြည့်ရအောင်ပါရှမ်းကယားနယ်ဆက်မြို့မိုးပြဲမြို့ထဲမှာဇူလိုင်25ရက်မနေ့ကနှစ်ဖက်တိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်နေတယ်လို့လူမှုကူညီရေးအဖွဲ့နဲ့မြို့ကန်တွေက VOA ကိုပြောပါတယ်စစ်ရှောင်ပြည်သူခိုးလုံနေတဲ့နေရာမှာလက်နက်ကြီးကြလို့အရက်သားပြည်သူနှစ်ဦးထိခိုက်ဒေဆုံးသွားတယ်လို့လည်းပြောပါရယ်မိုးပြဲမြို့တိုက်ပွဲအခြေအနေကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမွန်ကပြောပြမှာပါရှင
်ဇူလိုင်လ25ရက်နေ့မနေ့မနက်ပိုင်းမှာစစ်ကောင်စီတပ်ကအင်အားအလုံးရင်းနဲ့ဖဲခုံမြို့နယ်ကနေမိုးပြဲမြို့တွေကိုစစ်ဆင်လှုပ်ရှားလာလို့ဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့မနေ့ညနေပိုင်းမှာတိုက်ပွဲပြင်းထန်ခဲ့တယ်လို့လူမှုကူညီရေးအဖွဲ့နဲ့မြို့ကန်တွေက VOA ကိုပြောပါတယ်ဇူလိုင်လ26ရက်နေ့ဒီကနေ့နေ့လယ်ခင်းလောက်အထိကိုမြို့ထဲမှာပောက်ကွဲသံတွေကြားနေရပေမဲ့နှစ်ဖက်ပစ်ခတ်မှုတွေကတော့တည်ငြိမ်နေတယ်လို့ဆိုပါတယ်မနေ့ကတိုက်ပွဲတွေအတွင်းမှာတော့စစ်ကောင်စီတပ်ကလက်နက်ကြီးပစ်ကူတွေနဲ့အဆက်မပြတ်ပစ်ခတ်နေပြီးစစ်ရှောင်ပြည်သူတွေခိုးလုံနေတဲ့နေရာကိုလက်နက်ကြီးကြည့်ကြလို့အမျိုးသမီးနှစ်ဦးထိခိုက်သေးဆုံးခဲ့တယ်လို့မြို့ကန်တဦးကပြောပြပါတယ်
မနေ့ပိုင်းမနေ့9နိုင်ချင်းမှာသူတို့ခေခေါ်နေမူပြဲမှာဆစ်ကြောင်ထိုးလာလေအဲ့ဒီလေးလေးကြီးကထဲမှာအကုန်လုံးဝင်ထားပါဗောအဲ့အဲ့သူတို့နေ့လေညဒီပိုင်းမှာသူတို့ဆဲ့ပြီးဆစ်ချင်ရေးထိုးနေတာဗောအဲ့အဲ့ဒီယာထက်မှာတက်ပွဲရှိသွားလေအဲ့အဲ့သူတို့လက်နေကြီးကဒါဖိခတ်ထားလို့ဒီသူတွေနှစ်ဦးဆီဆုံးသွားတာဗောနော်ဖိခတ်ရလဲရှိတာဗောမူပြဲမျိုးလေမှာတို့အဲ့ဒီနားမှာပွဲကုံးသုံးအင်းဒီနားမှာအမှားတက်ပွဲရှိသွားဗောအဲ့အဲ့သူတို့လွိုက်ကောအနေနဲ့လက်နေကြီးလက်ထူလာတယ်အဲ့ဒါနဲ့ OPD တွေကိုအေးပြည့်စည်တယ်အတော်ကြီးမရောက်လဲပြီးသွားတာဗောနော်
တိုက်ပွဲကြမိုးပြဲမြို့တွေကအရသာပြည်သူတွေခိုလုံနေကြတယ်စီးလုံးညီညာဘေးမဲ့ကြောင့်နဲ့ဆက်တော်ရဖုန်ကြီးကြောင့်နေမှာလက်နက်ကြီးကြီးကြရောက်ပောက်ကွဲလို့ထိခိုက်သေးဆုံးရတာဖြစ်ပါတယ်မိုးပြဲ recuse တင်းကနေသူတို့တွားရောက်ကူညီခဲ့တာနဲ့ပတ်သက်လို့အခုလိုပြောပြပါရစေ
။ကျမတို့မိတလောက်ကြတော့ဆိုတာပေါ့နော်။နှစ်ယောက်လောက်တန်ရရတဲ့တယောက်ကြတော့ဆိုတာဆုံးသွားတော့ပေါ့နော်။နည်းနည်းကြီးကြလို့ဆုံးသွားတယ်။တနည်းယောက်ကကြတော့နည်းနည်းကြီးကြလို့တန်ရအတူပါပဲ။ဟုတ်ဆုံးပြန်နေထားလို့ရှိဘူးပေါ့။ဟုတ်ဒီမကြာမှာကြာရရှိတယ်ဒီစက်တော်ရဆုံးကြီးကြောင့်မှဒီမကြာရရှိရပေါ့နော်ဟုတ
်ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့တုန်းကလည်းစစ်ကောင်စီတပ်တွေကမိုးပြဲမြို့တွေကိုစစ်ကြောင်းဆင်လာပြီးကက်သလစ်ဖျားကြောင့်မှတက်ဆွဲနေထိုင်နေပါတယ်အဲဒီနောက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ပြည်သူကာကွယ်ရေးတပ်တွေနဲ့တိုက်ပွဲပြင်းထန်ခဲ့တယ်လို့မြို့ကန်တွေက VOA ကိုပြောထားပါတယ်လက်နက်ကြီးကြီးကြားရောက်လို့အ ਨੇ ဆုံးအရက်သားပြည်သူတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့နေအိမ်တစ်လုံးနဲ့မိလောင်ပျက်စီးခဲ့ပါတယ်ဒီလိုမျိုးစစ်ကောင်စီဘက်ကစစ်ဆင်နေတာကြောင့်အခုနောက်ပိုင်းမှာတော့မိုးပြဲမြို့ထဲမှာတိုက်ပွဲတွေကခက်စိတ်စိတ်ဖြစ်လာပါတယ်။ဒါကြောင့်နေထိုင်ရတာလုံခြုံမှုမရှိဘဲကြောက်လန့်နေရတယ်လို့မြို့ကန်တွေကပြောပါတယ်။
ဒီမှာလည်းဒီလိုက်လောလိုက်ဒီလိုက်လောလိုက်နဲ့ချုပ်နေပြောင်းနေဘာမှမသိနဲ့ရောက်လာနေတယ်ဒီကောနတ်ကြီးကြောက်ထိုးလာတာကျတော့အချင်းကြီးတက်ပိုက်ပြေးဒီလိုပဲကြည့်ကြောက်လာသူလည်းကိုလည်းတိတိကြောက်ထိုးလိုက်နဲ့အဲ့ဒါနဲ့ပြောင်းသွားလို့တမျိုးအဲ့မှာမြင့်မြတ်မှာခံထားကြတော့တက်ပြေးချီအခုဒီကလောပေးဆိုပုံပြီးစိတ်စိတ်လာတယ်ဒါနဲ့နောက်ပိုင်းဆိုလည်းပုံပြီးညားလာတယ်လို့ထင်တယ်ပဲ
တိုက်ပွဲတွေကြောင့်မြို့ခံပြည်သူတွေဟာဘေးလွယာကိုမကြမကြပြေးလွှတ်နေရလို့ဒုက္ခမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်လက်တလောတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်မဆုမွန်ပြောပြသွားတာပါဆက်လက်ပြီးတော့ရှမ်းပြည်တောင်ပိုင်းကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ပြီးခဲ့တဲ့မေလလောက်ကဒီတိုက်ပွဲတွေကြောင့်ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်အရှိချမ်းကထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ကွာတောတောင်တွေထဲမှာခိုးလုံနေကြရပြီးတော့အခုချိန်ထိနေရပြန်လို့မရနိုင်သေးပါဘူး။စစ်ပြေးဒုက္ခသည်တွေဟာဖြစ်တယ်လို့ဟင်းသီးဟရက်တွေရှာစားနေရတယ်လို့ကျန်းမာရေးကိစ္စလည်းအတော်လေးဒုက္ခရောက်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်အီတန်စင်ကပြောပြမှာပါရှင်။
ဖေခုံမျိုးနယ်အရှိဘက်ချမ်းမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကြားပြည်ခဲ့တဲ့မေလာတွေကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်ထဲခြေရစစ်ပြေးဒုက္ခတွေတွေဟာတိုးတဲ့တောင်ထဲကြားမှာယာယီမိုးကတဲထိုးပြီးတော့အခုချိန်ထိခိုးလုံနေကြရပါသေးတယ်စစ်ပြေးဒုက္ခတွေတွေဟာကုညီရဲ့အဖွဲ့တွေစီကအထောက်ပံ့နေတိတ်မရတာကြောင့်ရိတ်ခါခက်ခဲနဲ့ကျမ်းမာရေးပြဿန
ก็กลัวต้องก้าวมาใส่ยาขาดจ้ารอทิ้งอาทิตย์ตะลุงวันนี้รอที่ยงเย่รอเราไม่ใช่เลยต่างอาศัยหนูเวชาหนึ่งจ้ารอวันเปียวันเช้าเลยใช่เลยยายาเล็กก็ยาเล็กใช่เลยยาลงลูกเราปุ๋ยลงที่ตัวเลยยืนแล้วตาอาคุปปี้ยาเลยยาแดงคุปปี้ยาเลยก็ดีเลยมีปุ๋ยเล็กชิ้นมุกก็เอามาตัวตาปุ๋ยรอปุ๋ยเล็กชิ้นเลยตาเอี่ยรอเอ็นลุงยังไม่ตื่นบ่เนาะ
ชีวารอหนูเวนเจ้าบุญแม่ป่าละตลอดเราต้องอยากเห็นเนาะนี่แม่ขันตาละบ่ชีวิตเขาเดือดร้อนเลยจ้าเด็ดโตเต่าหนุ่ยเด็ดเลี้ยงชีเชมาชีเนี่ยปูมาแดงเจ้ายายเอ็นเจเนี่ยผู้เป็นพี่ดารีขันซาจ้าละเจ้าแต่ช่วงที่ตากันด้วยกันนี่ก็จูจับยานาบีเมลีแทบเปลี่ยนปีสังเกตุสิ่งสุดเปลี่ยนไปเลย
อยากให้มาตั้งชีวิตเป็นลูกเป็นไอ้ชิ้นนะบ่เนาะเรื่องการเปลี่ยนแค่เดี๋ยวแม่เจ้าเลยรู้ว่าอ้าวกูเจ้าเด็กอ่ะคือที่มีเงินเลี้ยงสูบบุหรี่หลังนะบ่แต่มาตั้งใจเราไม่เปลี่ยนอะไรเลยเว้ยชีเลยเปลี่ยนมาเยอะด้วยน่าเปลี่ยนเยอะที่สุดนี่เลยไอ้ตั้งชีวิตเปลี่ยนลูกสาวที่เขาเรียกยังจะป้าเรามาโมเดลแค่มาเลิกเลยน่าโอ้โหชิ้นละมาเล่นในยีนั่นลงเปลี่ยนเจ้าหรอไอ้เราจะเปลี่ยนเจ้าเจ้าหรอบ่
แต่เพื่อที่แค่ได้ยินดีตามเรื่องมาสิ่งสิ่งที่เกิดอุติยามิชิและในจีเวเน่เมื่อจากเมื่อจากพิจารณาเจ้าที่ตากันไว้ส่วนใหญ่เจ้าและนิจาราสุบิโอสิบิโดคาเดวิกาเปียวารีสิ่งสิ่งเหล่านี้จีเดนเจ้าเลยสิบิโดคาเดวิแต่เนียบีแต่เนียบียงชุยบีชังเกจายาวารี
ที่จะล่าเรื่องมาเว้ยกูเห็นเจ้าตัวต้องยอมทำมันในชีวิตวิสุบิโรจะมาอีกคนนี้สร้างเช่าปีนี้เสียมาเดียวกับคุณลูกเปียวารีคุณจะมาเสกี้บนที่นี่นะแม่ปีนี้ตะกุลวันนั้นเข้าเขียวนะเอาหน้าอาศัยแล้วปูมามาปีมาเอายามาบริการตัวสิ่งนั้นคือยานอนวิจารณ์ตัวต่างๆให้ไล่ต่อสิ่งไหนเนี่ยบอกที่เลยเจ้ามาต่างๆปีเตะเนาะที่นี่ก็อย่างที่มาเจอตัวสิ่งนั้นเอามาเจอที่ที่ตัวเราเลยค่ะจะเชื่อชื่อไปเลยใครเจ๊เนี่ยเอ็มดีเลย
แต่มันก็ประมาณกว่าเกือบสี่ทุ่มสี่นาทีที่เห็นว่าก็แต่นี่มันนี่มาที่ยาวรอบแบบว่าชีวิตพี่บอกว่าตอนนี้ชีวิตอ่ะคุณจะละเท่าไหร่ก็ยังจะมาตีมีอย่างว่านะแต่ชีวิตเสียไปดีประการจากกุ้งสาวมีตัวมีเวปีล้านเนี่ยพี่รอการเกิดสิ่งนี้ตั้งแต่อาศัยเรื่องไม่อาศัยลูกดีลมีอพยพมีจังหวะรักสุบิโรพยาวารีกุ้งสาวมีตัวมีเนี่ยคลิปตรงเนี้ยป่าวเงินสิบเอ็ดดอกก็เดือดฮะอาศัยฮาระอพยพว่าไม่ใช่เดือดจะมาอีกสองสามหมื่นเลยอันนี
sin ganari de ma le di tiyong myanmar set san yi apo tabor tha a myin kaw yu tha de ISP myanmar myin kwin che a si sin go na sin ji shu ya bu shi ba de aku ro pi ka de yet pai ni twin social media apo ma lu chi mya de 10 minute video tadin rwe go pyo pya ma ba ခီးတဲ့တင်ဆောင်ပြေးဆွဲမဲ့လေတင်းမော်ရီမကြခင်နှစ်ပိုင်းအတွင်းတွေ့ရပါတော့မယ်။ထိုင်းနိုင်ငံမှာတော့စပိုက်ဆိုက်ရာသီအစအထိမ့်မဲ့ကျွဲစီးပြိုင်ပွဲကျင်းပခဲ့ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတူတွေကိုမအေးတန်နာကျော်ကစူးစီးတင်ပြမှာပါရှင်။
အလစ်စဘက်ပြည်မာကြီးနန်တက်ခါစားကဓာတ်ပုံတွေရဲ့သူဝိတ်ခဲ့တဲ့လက်ဝိရေနာတွေရဲ့ဖြစ်ပါတယ်။ဘတ်ကင်ဟမ်နန်းတော်မှာဇူလိုင်လ22ရက်နေ့ကစပြီးတော့ပြကန်းဖြစ်နေခင်ကျင်းပြသထားတာပါ။ဗြိတိသျှပြည်မာကြီးနန်တက်80ပြည်ပလက်တီနမ်ရတုအထိမ်းအမှတ်ဖြစ်နေလန်ဒန်မြို့တော်ကတော်ဝင်နန်းတော်ဘတ်ကင်ဟမ်နန်းတော်မှာဇူလိုင်လ22ရက်နေ့ကနေအောက်တိုဘာလ2ရက်နေ့ထိပြကန်းတစ်ခုဖွင့်လှစ်ထားပါတယ်။တစိကောင်းနေမှာတွေ့ရတဲ့ပြည်မာကြီးရဲ့ပုံတစိကောင်းမူရင်ဓာတ်ပုံပါဝင်ဓာတ်ပုံတွေကိုပြသထားပါတယ်။နန်သက်စံချိန်ချိုးရဲ့ဘီမာကြီးရဲ့နန်သက်290အထိမ့်မှန် The Queen's Accession ဘီမာကြီးအလစ်ဇဘက်ရဲ့နန်သက်ဖွဲပြခဲ့မှာတရဖူတွေပရက်တွေငကက်တွေကိုတွေ့ရပါမယ်။ဘီမာကြီးရဲ့ဓာတ်ပုံပေါင်း24ပုံနဲ့မိသားစုတွေနန်သက်ဖွဲ1938ခုနှစ်မှာတူဝေခဲ့တဲ့တရဖူ16နှစ်မွေးနေ့လက်ဆောင်ဒါတွေကိုလည်းပြထားပါတယ်။တက်တော်96နှစ်ရှိဖြစ်တဲ့အလစ်ဇဘက်ပြည်မကြီးဟာ1952ခုနှစ်မှာခမည်းတော်နေဝါစင်ကြီးနန်းရိုက်ရာဆက်ခံခဲ့တာပါ။
အခုချိန်ဒီကွာမှာနန်းတဲ့အစီအစဉ်တက်တော်အစီအစဉ်ထင်းနှန်းဆူဆန်သူဖြစ်ပါတယ်ပြည်ထောင်နိုင်ငံဤပညာကုမ္ပဏီတစ်ခုကတည်ထွင်တဲ့အရာမှ၄သင်္ဘောကြီးကိုတွေ့နေရတာပါပဝန်းကျင်တဲ့တဟဇာတာဖြစ်ပြီးတော့တိတ်မမြန်တိတ်မနေပြန်တန်းရမယ့်၄သင်္ဘောကြီးကိုစတင်ပြီးတော့မိတ်ဆက်လိုက်ပါတယ်သူကခီးတဲ့တရားလောက်တင်ဆောင်နိုင်မှာဖြစ်ပါတယ်ဒီလေတင်မောကြီးကကာမနိုင်အောက်ဆိုက်တက်ထုတ်လုပ်မှုလုံးဝမရှိစေဖို့လုပ်မယ်လို့ပြောနေကြပါတယ်။ဒီလေတင်မောကြီးက2026ခုနှစ်မှာခီးစက်တင်ခီးစင်စတင်ပြီးတော့ပြေးဆွဲမယ်လို့ဆိုပါတယ်။ခစ်တင်နီလန်းနဲ့တဘာဝပတ်ဝန်းကျင်ရေရှည်တည်ထောင်ရေးတွေဒီလေတင်မောတွေကိုအသုံးပြုသွားမှာပါ။ဒီလေတင်မောကိုတဲ့ဝမ်ပိုင်းမှာဟီလီယမ်ဓာတ်တွေထည့်ထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလေတင်မောရဲ့ပြန်တန်းနှုန်းကလည်းတိတ်မမြန်စေပဲနဲ့လေပေါ်မျောလွင့်နေတယ်လို့ဖြစ်စေမှာပါ။လေသင်းမော့ရဲ့အရှိကပေ300အလေးချိန်ကတော့10တန်လေးပါတယ်ဒီလေသင်းမော့ကတစ်ခါပြန်ရင်ခီးစဉ်တစ်ခု5ရက်ကြာမှဖြစ်ပြီးတော့အိုင်4000အဝေးအထိပြန်တန်းနိုင်ပါတယ်မြေပြင်ပေါ်ကနှေးခွေးတဲ့တည်ယူပို့ဆောင်ရေးစနစ်နဲ့လေပေါ်ကမြန်တဲ့လေရင်မြန်တွေအကြားကွက်လက်ဖြည့်ပေးနိုင်ဖို့ဒီလေသင်းမော့ကိုမျောလင့်ပြီးတော့ထုတ်လုပ်ပါတယ်အခုချိန်ထိဆိုရင်တော့စပိန်လေကြောင်းလိုင်းတစ်ခုကအဲလန်ဒါလို့ခေါ်တဲ့လေသင်းမော့ဆယ်စီးကိုကြိုတင်ပြီးတော့မှားထားပြီးဖြစ်ပါတယ်မင်းလောင်နေတဲ့အိမ်ထဲကနေလူ9ယောက်ကိုကယ်ထုတ်နိုင်ခဲ့တဲ့သူကတော့ Nick Bostic ဖြစ်ပါတယ်။အမေရိကန်ပြည်အောင်စုအလယ်ပိုင်းအင်ဒီယားနာပြည်နယ်မှာလမ်းမာတွေ့တဲ့အင်တီအိမ်မီးဆွဲလောင်နေတာကိုသူကဝင်ပြော့ခဲ့လို့အိမ်သားတွေအသက်ဘေးကနေလွတ်မြောက်သွားခဲ့တာပါ။သူလမ်းမာကမ်းပေါင်းသွားနေတော့အင်တီအိမ်မီးဆွဲလောင်တာတွေ့လို့ကားရက်ပြီးတော့အိမ်ထဲကိုဝင်ခဲ့တာဖြစ်ပါတယ်။အိမ်သားတွေကသူပြောမှမီးလောင်နေတာကိုသိပြီးတော့အိမ်ပြင်ထွက်နိုင်ခဲ့ပေမဲ့အပေါ်ရမှာကလေးတယောက်ပိတ်မိနေခဲ့တာပါ။သူကအပေါ်ရက်ကိုပြေးတဲ့တကားကိုခြေထောက်နဲ့ကန်ဖွင့်ပြီးတော့အဲ့ထက်မှာပိတ်မိနေတဲ့ခြေောက်နဲ့သမီးလေးကိုပွေပြီးတော့ပရင်းဘောက်ကနေခုံချပြီးတော့မိဘကလွတ်မြောက်ခဲ့ပါတယ်။ကလေးကိုပွေထားလို့ကလေးကဘာမှမဖြစ်ဖြစ်နဲ့သူပဲဒဏ်ရာပြင်းပြင်းထန်ထန်ရသွားတာပါ။ဒါမဲ့လည်းသူဒီလိုအသက်တွေကိုကယ်ထုတ်လိုက်နိုင်တာမလို့သူဒဏ်ရာရတာတန်ပါတယ်လို့ပြောပါတယ်။အိမ်ထဲမှာအသက်16နှစ်အရွယ်အမကြီးနဲ့ကလေးလေးဦးရှိနေချိန်မှာအင်းကမီးဆွဲလောင်နေခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရွှေနွေဘွက်တွေကြောင့်အော်ဟစ်တန်တွေအာဘေးတန်တွေနဲ့ကျင်းပါတဲ့ကျွဲစည်းပြိုင်ပွဲကတော့မိုးရွာသည်စပါးဆိုင်ချင်းရဲ့နေတန်းဖြစ်ပါတယ်။နှစ်စဉ်လိုပဲထိုင်းမှာမိုးကြောင့်စပါးဆိုင်ရာသည်စတင်မှုဖြစ်နေထိုင်းလယ်သမားတွေဒီနှစ်ဇူလိုင်လ24ရက်နေ့မှာကျွဲစည်းပြိုင်ပွဲကျင်းပခဲ့တာပါ။လူတွေနဲ့အတူတူဆန်စပါးဆိုင်ပြိုးရေးမှာပါဝင်ပြီးတော့ဝင်တန်းရတဲ့တွေးဆန်တွေကိုကျေးဇူးတင်မှုဖြစ်နေဒီမှာ1800ပြည့်လို့နှစ်တွေရက်ကဒီပွဲကိုကျင်းပလာခဲ့တာဖြစ်ပါတယ်။ဒီနေ့ပွဲကချွန်ပူရီခဲမှာကျင်းပတာဖြစ်ပြီးတော့မီတာ200အရှိဘွတ်တော်ရဲမှာပြန်ရတာပါဒီနေ့ပြိုင်ပွဲမှာကျွဲကောင်60ကျော်ဝင်ရောက်ပြီးတော့ရှင်ပိုင်ပါတယ်ဒီပြိုင်ပွဲနဲ့အနေငယ်မကျင်းပဖြစ်ဖက်နဲ့ဒီလိုရိုးရာပွဲလမ်းတစ်ခုမပြောက်ပြောင်လို့ထိန်းသိမ်းနိုင်ဖို့ပွဲစီစဉ်သူတွေဒီနေ့မျှော်လင့်ပြီးတော့ကျင်းပခဲ့ကြပါတယ်တခါတလေမိုးကုံမှာကျင်းပတဲ့ဒီနှစ်စဉ်ပြိုင်ပွဲကိုကိုဗစ်ကပ်ဘေးကြားရောက်နေချိန်မှာနားထရပြီးတော့မနစ်ကားဆလို့ပြန်ပြီးတော့ကျင်းပတာပါခေတ်သစ်စပါးတောင်သူတွေလက်ဆိုင်ဖို့ကျွဲကိုမတုံးတော့ပေမဲ့ကျွဲတွေကိုဆက်မွေးထားဖို့ရေကျွဲစည်းပြိုင်ပွဲကိုရိုးရာမပြတ်ဆက်ပြီးတော့ကျင်းပဖို့ဆန္ဒရှိပါတယ်ပါကစ္စတန်နိုင်ငံကရာချီမြို့ကြားဘေးမဲ့ကီဟာကရွှေရောင်ကြားမကနေသမီးလေးနှစ်ကောင်မွေးလိုက်ပါတယ်ကိုခနာအယောင်ကြောင့်အထူးရှားပါတဲ့ရွှေရောင်ကြားဒါမှမဟုတ်စတော်ဘယ်ရီကြားအမကနေပြီးတော့သမီးလေးနှစ်ကောင်ပေါက်တာပါလို့တားပေါက်တာရှာရှာပပဖြစ်စင်ပါလို့ဒီเจ้าတွေနဲ့အနေကန်နေတဲ့ဂျာဂေဟာပိုင်ရှင်ကပြောပါရင်
ဆက်ပြီးတိုက်ကြတယ်သူရေစကီရေပယ်လီဘာရီအပပါကစ္စတန်မှာဘရီဒူဝဲ
ပါကစ္စတန်မှာရွှေရောင်ဂျာတားပေါက်တာဒါပထမဆုံးပါလေဒီเจ้าမျိုးကအရန်ရှားပါတယ်ကမ္ဘာမှာတောထဲမှာဆိုရင်အကောင်ကြီး30ပဲရှိပါတယ်လို့ဂျာဘေးမဲ့ဂေဟာပိုင်ရှင်ဟက်ဆန်ဟူဆင်ကပြောပါရင်အရွယ်ရောက်ပြီးသားဂျာတကောင်ကိုသူတို့တစ်နှစ်ကိုအသား9ကီလိုဂရမ်ကျွေးရပါတယ်အခုကြားပေါက်လေးတွေကတော့အသားတုံးတွေမစားတတ်သေးပေမဲ့အသားစင်ကောစပြီးတော့စားတတ်နေပါပြီ။ဒီကြားလေးတွေပါဝင်ကြားတွေအားလုံးကိုဂရုစိုက်ဖို့တွိတ်ဆန်ဆေးကူဆရာဝန်တွေကိုလည်းဂေဟာမှာခန့်ထားပါတယ်။ဒီဂေဟာမှာရွှေရောင်ကြားလေးတွေအပြင်ကြားပြူတစ်ကောင်ကြားညိုတစ်ကောင်လည်းရှိနေပါတယ
်။
ဒါကတော့ social media သတင်းတွေကိုမအေးတန်နာကျော်ကစူးစီးတင်ပြသွားတာပါ။မကြာခင်မှာလေပုံထလှလေးတွေကိုရိုက်နိုင်မဲ့ဆွီဒင်ကပြရိုက်တစ်ခုကိုဒီကမ္ဘာတစ်လွှားအစီအစဉ်မှာကြည့်ရှုကြရမှာပါ။ကြည့်ရှုကြရမှာပါရှင်။အခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်မှာပါ။ American သမ္မတ Joe Biden ဟာပြီးခဲ့တဲ့သတင်းပတ်က COVID ကူးစက်ခံရပြီးနောက်အခုခါမှာတော့အခြေအနေတွေဟာတိုးတက်ကောင်းမွန်တယ်လို့အင်ဖြူတော်ကပြောပါတယ်။ကယောဂါကာလအတွင်းသမရဟာကာကွယ်ဆေးနှစ်ကြိမ်အားဖြင့်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားပါကျွမ်းကျင်သူတွေကဒီကာကွယ်ဆေးတွေဟာယောဂါတဲ့အပြင်းထန်မခံစားရအောင်အကာအကွယ်ပေးလိမ့်မယ်ဆိုပြီးတော့လေပြောထားတာပါ VOA သတင်းတော့ Arish Abbasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်
2019နှစ်အရွယ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာလွန်ခဲ့တဲ့ကြာလပတ်လေးကကိုဗစ်ကူးစက်ခံရပါတယ်အမေရိကမှာခုအခါကူးစက်နေတဲ့ BA.5 ကိုဗစ်မျိုးကွဲကူးစက်ခံရဖို့များတယ်လို့လည်းဆိုရတယ
် Hey folks get your heard
အားလုံးသိပြီးကြပြီထင်ပါတယ်ဒီမနက်ကိုဗစ်ရောဂါကူးစက်ခံရကြောင်းအဖြေထွက်ပါတယ်ဒါပေမဲ့ကာကွယ်ဆေးနှစ်ကြိမ်အားဖြည့်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားပါရောဂါလက္ခဏာကအသင့်တင့်ပါပဲစိုးရိမ်ပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်
ကာကွယ်ဆေးတွေကြောင့်ယောဂါတန်တိတ်အကြီးအကျယ်မခံစားရဘူးလို့လည်းအင်ဂျူရောကပြောပါတယ
် This is a president who's
သမ္မတကာကွယ်ဆေးနှစ်ကြိမ်အဖြစ်ကာကွယ်ဆေးနှစ်ကြိမ်ထိုးထားတဲ့သူပါအမေရိကန်တွေအားလုံးကုသခံယူခွင့်ရထားတဲ့ဆေးဝါးတွေနဲ့လည်းကုသမှုခံယူနေပါတယ်အခုခါမှာတော့အသက်ရှူလမ်းကြောင်းဆံရယောဂါအတန်အသင့်အနေထားပဲသူခံစားရပါတယ်ဒါကသတင်းကောင်းဖြစ်ပြီးအားလုံးလိုလိုပဲကာကွယ်ဆေးတွေထိုးထားပြီးသားပါ
ပြီးခဲ့တဲ့သတင်းပတ်ကအင်ဂျူရောကထုတ်ပြန်တဲ့ကြေညာချက်မှာသမရရဲ့ဆရာဝန်ဒေါက်တာကေဗင်အိုခေါ်နာကသမရရဲ့ယောဂအခြေအနေနဲ့ပတ်သက်ပြီးတော့အတည်ပြုပြောကြားပါရယ်ယောဂကုသခံထားရတဲ့သမရဟာတခြားသူ18ဦးနဲ့ထိတွေ့ခဲ့ကြောင်းအင်ဂျူရောကခံမှန်းထားပြီးအဲ့ဒီသူတွေဟာစနေနေ့နောက်ပိုင်းထိကိုဗစ်ကူးစက်မခံရဘူးလို့ဆိုရတယ
် Obviously all those people have been
ယောဂကုသခံရတဲ့အခါကာဝယ်ပြီးသားဖြစ်အောင်အားလုံးကာဝယ်ဆေးထိုးဖို့ကအရေးကြီးပါတယ်ထိတွေ့ခဲ့သူအားလုံးCDC ညွှန်ကြားချက်တွေနိုင်ငံနေထိုင်ကြသလိုကျွန်တော်တို့လည်းဆက်လက်လိုက်နာသွားမှာပ
ါအမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တရှိရေးဌာန CDC က Novavax COVID ကာကွယ်ဆေးအသုံးပြုခွင့်ကိုတခဲနဲ့ဆုံးဖြတ်ပေးပြီးနှစ်ရက်အကြာမှာသမ္မတဘိုက်ဒန်ကုလို COVID ကူးစက်ခံရတာပါဒီကာကွယ်ဆေးဟာအရင်ကာကွယ်ဆေးတွေနဲ့မတူဘဲသမရိုးကျနည်းပညာနဲ့ COVID ကိုတိုက်ခိုက်မဲ့ပိုးပြီးတော့ထိရောက်တဲ့ protein တွေကိုထုတ်လွှတ်ပေးတာမျိုးဖြစ်တာကြောင့်လူများဒီကာကွယ်ဆေးကိုထိုးလာကြဖို့လဲကျွမ်းကျင်သူတွေကမျှော်လင့်နေပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကမြောက်ကျောက်ယောဂါကူးစက်မှုကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေအဖြစ်ကြေညာပြီးမှ Mr. Biden ယောဂါကူးစက်ခံရတဲ့သတင်းထွက်ပေါ်လာတာပါဒီမြောက်ကျောက်ယောဂါနဲ့ပတ်သက်ပြီးတော့ပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေကြေညာဖို့စဉ်းစားနေကြောင်းလည်းအင်ဂျူရောတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်ဆက်လက်တင်ဆက်မယ့်မြင်ကွင်းကျယ်အမှတ်စုအစီအစဉ်မှာလဲအာနာသိမ့်ပြီးတဲ့နောက်မှာတရုတ်နဲ့ဒီမြန်မာဆက်ဆံရေးအပေါ်မှာဘလို့မြင်ကြသလဲဆိုတော့စစ်တမ်းကောက်ယူနေတဲ့ ISP မြန်မာရဲ့ဒီအပိုင်းလိုက်တင်ဆက်နေတာတွေကိုကျမတို့ဆက်ပြီးတော့ကြည့်ရှုနားဆင်ကြရအောင်ပါ
ISP မြန်မာကပြုလုပ်ခဲ့တဲ့တရုတ်မြန်မာဆက်ဆံရေးပေါ်မြမမူဝါဒအတိုင်းဝန်ရဲ့သဘောထားမြင်စစ်တမ်းတွေကထူးခြားတွေ့ရှိချက်အပိုင်းသုံးကိုတင်ဆက်သွားမှာဖြစ်ပါတယ်။စီးပွားရေးဈေးညံစီမံကိန်းကငြိမ်းချမ်းရေးအတွက်အကျိုးရှိစေမည်မဟုတ်။တရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေဟာမြမငြိမ်းချမ်းရေးအတွက်အကျိုးရှိမှာမဟုတ်ဘူးလို့မြမမူဝါဒအတိုင်းဝန်ကအများဆုံးဖြေဆိုခဲ့ကြပါတယ်။စစ်တမ်းဖြေဆိုသူတွေက59ရာခိုင်နှုန်းဟာအဲ့ဒီလိုဖြေခဲ့ကြတာပါ။ဒါပေမဲ့ခြေလူသူ38ရာခိုင်နှုန်းကမြမငင်းငင်းရေးအတွက်ကောင်းမွန်တဲ့အကျိုးသက်ရောက်မှုရှိစေမယ်လို့မြင်ကြပါတယ်တရုတ်နိုင်ငံတို့ COVID-19 ကာကွယ်ဆေးအပေါ်ယုံကြည်မှုအပါတရုတ်နိုင်ငံတို့ COVID-19 ကာကွယ်ဆေးအပေါ်ယုံကြည်မှုနှဲပါကြတာကိုတွေ့ရပါတယ် စစ်တမ်းဖြေဆိုသူတွေက30ရာခိုင်နှုန်းဟာတရုတ်ကာကွယ်ဆေးအပေါ်မယုံကြည်ဘူးလို့ဖြေခဲ့ပါတယ်။26ရာခိုင်နှုန်းကတရုတ်နိုင်ငံထုတ် COVID-19 ကာကွယ်ဆေးတွေကိုယုံကြည်တယ်လို့ရှုမြင်ကြပါတယ်။ဒါပေမဲ့ဒီမေးခွန်းကိုဖြေဆိုတဲ့နေရာမှာကြားနေသူ40ရာခိုင်နှုန်းအထိရှိခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံ၏စီးပွားရေးဖွံ့ဖြိုးတိုးတက်မှုပုံစံအတူယူလေ့လာစရာမဟုတ်တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုပုံစံကမြန်မာနိုင်ငံအတွက်အတူယူလေ့လာစရာမဟုတ်ဘူးလို့လည်းရှုမြင်ကြပါတယ်ဒီလိုရှုမြင်သူ58ရာခိုင်နှုန်းရှိပြီးအများဆုံးဖြစ်ခဲ့ပါတယ်ဒါပေမဲ့အတူယူလေ့လာစရာဖြစ်တယ်လို့ဖြေဆိုသူကလည်း55ရာခိုင်နှုန်းရှိခဲ့ပါတယ်တရုတ်ပြည်တရုတ်ဟန်ဒီမိုကရေစီသည်မြန်မာအတွက်အတူယူစရာမဟုတ်တရုတ်ပြည်တရုတ်ဟန်ဒီမိုကရေစီစနစ်ဟာလည်းမြန်မာနိုင်ငံအတွက်အတူယူစရာမဟုတ်ဘူးလို့ယူဆကြပါတယ်စစ်တမ်းဖြေသူသူ89ရာခိုင်နှုန်းကဒီလိုယူဆကြတာဖြစ်ပြီးအများဆုံးဖြစ်ခဲ့ပါတယ်10ရာခိုင်နှုန်းကတော့မြန်မာနိုင်ငံအတွက်အတူယူစရာဖြစ်တယ်လို့ရှုမြင်ခဲ့ကြပါတယ်
ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်ဆက်လက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါလူမှုကွန်ရက်ပေါ်မှာလူအများစိတ်ဝင်စားမှုရအောင်ဖန်ဆားနိုင်တဲ့ဓာတ်ပုံဗီဒီယိုရိုက်နိုင်အောင်တီးတန့်လုပ်ပေးထားတဲ့ပြားလိုက်တစ်ခုဆွေရင်နိုင်ငံမှာရှိပါတယ်ဆွဲဆောင်မှုရှိတဲ့နောက်ခံတွေအယောင်တွေနဲ့ပြာကန်းတိုင်းကိုဖန်တီးထားတဲ့ UCM ဆိုတဲ့ပြားလိုက်ကိုမတ်စုမြတ်မုံနဲ့အတူကဘာတလွားခီးသွွားအစီအစဉ်မှာကြည့်ရှုနားဆင်ကြရအောင်ပါ
ဒီနိုင်ငံ Stockholm မြို့တော်မှာရှိတဲ့ UCM ဆိုတဲ့ပြလိုက်ကတခြားပြလိုက်တွေနဲ့မတူဘဲဝင်သွားလိုက်တာနဲ့ selfie ဓာတ်ပုံရိုက်ချင်စရာအပြင်ဆင်တွေကိုမြင်ရမှာဖြစ်ပါတယ်။နေရံတွေပေါ်မှာပတိကားတွေအစားထူးခြားတောက်ပတဲ့အယောင်တွေနဲ့ဆေးရောင်ချေထားပြီးတော့မီးရောင်တွေကောင်းကောင်းတက်ဆင်ပေးထားတဲ့အတွက်ရောက်လာသူတွေဓာတ်ပုံရိုက်ချင်စရာ video ရိုက်ချင်စရာဖြစ်နေပါတယ်။လူမှုကွန်ရက်တွေပေါ်မှာဓာတ်ပုံအလှတင်းနေကြတဲ့ခက်မှသူများတွေထက်ထူးခြားပြီးလူစိတ်ဝင်စားမှုရမဲ့ဓာတ်ပုံတွေရိုက်နိုင်ကြအောင်လို့ဒီပြလိုက်ကိုအထူးဖန်တီးထားတာဖြစ်ပါတယ်အခန်းတစ်ခုချင်းကိုမတူအောင်ပြင်ဆင်ထားတဲ့အတွက်တစ်ခန်းပြီးတစ်ခန်းစိတ်ကြိုက်ဓာတ်ပုံတွေဗီဒီယိုတွေရိုက်နိုင်ကြမှာပါ Instagram ပေါ်မှာတင်ဖို့ခမမိုက်ဓာတ်ပုံတွေလူကြည့်များမဲ့ TikTok ဗီဒီယိုတွေကိုဒီပြကန်းမှာဖန်တီးရိုက်ကူးနိုင်မယ်လို့ပြလိုက်မန်နေဂျာကပြောပါတယ်ဒီမှာရိုက်တဲ့ပုံတွေကိုလူမှုဝင်ရပေါ်တင်ရင် Super Like တွေရပါမယ်တဲ့
We are an interactive social media experienceSo we're in our first room, the emoji room.
ကျမတို့ UCM ကပုံတင်သူနဲ့ comment ပေးသူအပြန်အလှန်တုံ့ပြန်နိုင်တဲ့ social media အတွေ့အကြုံအတွက်ဖြစ်တာမို့ဒါက emoji တွေရှိတဲ့ပထမဆုံးအခန်းဖြစ်ပါတယ်။ဒီမှာဓာတ်ပုံကောင်းကောင်းလေးတွေရိုက်လို့ရပါတယ်။ကိုယ့်ရဲ့ Instagram, Facebook နဲ့ TikTok တို့မှာ like တွေရမယ်ပုံလှန်လှလေးတွေရအောင်ဒီမှာဓာတ်ပုံတွေရိုက်လို့ရပါတယ်။ TikTok သုံးသူတွေအတွက်သိကောင်းနေနေရပါ
လူမှုကွန်ရက်တုံးသူတိုင်းကိုခန်းစားချက်ကိုစားနဲ့မရေးဘဲ emoji ပုံတွေနဲ့ပြောလို့ရှိတာမဟုတ်ဘောလုံးတွေပေါ်မှာအပြုံးအငိုမျက်နှာအမူအရာစုံနဲ့ emoji မျိုးစုံကိုဒီအခန်းမှာထားပေးထားတာပါအခုလိုဓာတ်ပုံနောက်ခံထားရိုက်ချင်အောင်လုပ်ထားတဲ့အခန်းတွေမှာစိတ်ကြိုက်ဓာတ်ပုံရိုက်နိုင်တာကိုလာလေကြသူတွေကလည်းအကြိုက်တွေ့နေကြပုံရပါတယ
် Yeah I think it's very cool and I get a positive vibe from it
စိတ်ကိုပျော်သွားစေတဲ့ခံစားမှုမျိုးရပါတယ်ဓာတ်ပုံနှစ်လလေးတွေလည်းရိုက်လို့ရတော့ကျွန်တော်သဘောကျပါတယ်
အခုခေတ်မှာတမျိုးချမဟုတ်ဘဲထူးခြားတဲ့နောက်ခံပါတဲ့ပုံတွေတင်နိုင်မှလူမှုကွန်ရက်ပေါ်မှာလူအများကိုဆွဲဆောင်ထားနိုင်မှာဖြစ်ပါတယ်။လူမှုကွန်ရက်ပေါ်မှာကိုယ်ပုံတွေကိုကြည့်သူများလို့ influencer ဖြစ်လာပြီဆိုရင်ကြော်ညာကရတာကစားလို့တောက်ဆက်တွေအကျိုးတွေလည်းမနည်းပါဘူး။ဒါကြောင့်အခုခေတ်မှာလူငယ်တော်တော်များများက influencer ဖြစ်ချင်ကြပါတယ်။ဒီပြလိုက်ကအဲ့လိုသူတွေအတွက်အန်ဂိုက်ပဲလို့ပြလိုက်မန်နေဂျာကဆိုပါတယ်
။ Today anyone can be an influencer so we want to create
ဒီနေ့လူတိုင်း influencer ဖြစ်နိုင်ပါတယ်။အဲဒါကြောင့်ဆွဲဆောင်မှုရှိတဲ့နောက်ခံနဲ့ဓာတ်ပုံတွေဗီဒီယိုတွေရိုက်ပြီးဘယ်သူမှဆို influencer တယောက်လို့ online မှာတင်နိုင်အောင်ကျမတို့ကဒီနေရာကိုဖန်တီးပေးထားတာဖြစ်ပါတယ်
။ online တင်မဲ့ဓာတ်ပုံကောင်းကောင်းထွက်ဖို့မိအောင်ကလည်းအရေးကြီးတာမို့
မီးရောင်တွေလင်းနေအောင်အခန်းတိုင်းမှာလှုပ်ပေးထားတာကလည်းဓာတ်ပုံရိုက်ဝါသနာပါသူတွေအတွက်ဆွဲဆောင်မှုတစ်ခုဖြစ်နေပါတယ
် You have the lightning, you have the TikTok music, you have snacks, you have all the things we like. You don't have like
မီးရောင်ကောင်းကောင်းရှိတယ် TikTok ပေါ်တင်ဖို့တချင်းရှိတယ်အပြင်းပြင်းစားစရာတွေလည်းရှိတယ်ကိုကြိုက်တာတွေအားလုံးရှိရတယ်80ပြည့်နှစ်90ပြည့်နှစ်တုန်းကလို့အပြင်းအစင်မျိုးလည်းမဟုတ်တော့ပါဘူးအခုခေတ်2020ပြည့်နှစ်ပိုင်းအပြည့်အစုံတွေနဲ့ဆိုတော့တော်တော်လေးကောင်းပါတယ
်အနုပညာမြောက်ပုံတွေကိုရိုက်ပြီးအွန်လိုင်းပေါ်တင်မှလူသိများကြော်ကြတာမဟုတ်ပေမဲ့ UCM ကိုလာလဲသူတွေအနေနဲ့ကိုဖန်ဒီနိုင်စွမ်းပေါ်မူတည်ပြီးပုံကောင်းကောင်းတွေရိုက်သွားနိုင်ကြမှာဖြစ်ပါတယ
် What is art basically if you're a photographer I mean
အနုပညာဆိုတာဘာလဲလို့မင်းကွန်ထောက်ရင်ရှင်ကဓာတ်ပုံဆရာဆိုရင်ရှင်ရိုက်လိုက်တဲ့ဓာတ်ပုံတွေကရှင်ရဲ့အနုပညာဖန်တီးမှုပဲပေါ့အင်ဖလူရန်ဆာတယောက်ကကိုယ်ပုံကိုအနုပညာဖန်တီးမှုတွေလို့ထင်ကြမှာထင်မှာပါဒါပေမဲ့အနုပညာတစ်ခုလို့ဖန်တီးခြင်းနဲ့ဆိုရင်ဒီလိုလာလို့ရပါတယ်ဒီပြတိုင်းမှာဆိုကိုကြိုက်တယ်လို့အနုပညာမြောက်အောင်စိတ်ကြိုက်ဖန်တီးလို့ရပါတယ
်လူမှုကွန်ရက်ပေါ်ကကိုရဲ့အချက်လက်တွေလုံခြုံမှုနဲ့ပတ်သက်လို့မေးခွန်းထုတ်စရာဖြစ်နေတဲ့ခင်မှာကိုယ်ပုံတွေဗီဒီယိုတွေတင်ဖို့အားပေးတဲ့အခုလို့ပြတိုင်းမျိုးတွေကလူငယ်တွေအတွက်ကောင်းရလားဆိုပြီးတစ်ဖက်ကလည်းမေးခွန်းထုတ်စရာဖြစ်ပါတယ်ပြတိုင်းတာဝန်ရှိသူတွေကတော့အခုခေတ်မှာလူမှုကွန်ရက်တုံးတာကိုအားမပေးရင်တော့မတုံးပါနဲ့လို့ပြောလို့မရတော့တဲ့ခေတ်ကိုရောက်နေပါတယ်တဲ
့ I mean it is a big part of our society today so why not try to make it
ဒီနေ့လူမှုအတိုင်းဝိုင်းမှာလူမှုကွန်ရက်တွေကအကြီးမားတဲ့အစိတ်အပိုင်းတစ်ခုအနေနဲ့ပါဝင်နေပါပြီအဲ့တော့ပူပြီးလာလာပပဖန်တီးတင်တော့ပူမကောင်းလားရှင်အဲ့လိုဖန်တီးနိုင်တဲ့နေရာတစ်ခုကိုကျမတို့ကလှုပ်ပေးထားတာပါခလေးတိုင်းကသမိုင်းပြတိုက်တို့အမှုပညာပြတိုက်တို့တွားရတာကြိုက်ချင်မှကြိုက်ပါလေဒီမှာတော့ပြတိုက်လိုပြကန်းတွေဖြစ်ပေမဲ့ကိုယ့်ရဲ့ဖန်တီးနိုင်စွမ်းကိုအသုံးချလို့ရနိုင်တဲ့နေရာမျိုးဖြစ်ပါတယ
်လူမှုကွန်ရက်ပေါ်မှာဓာတ်ပုံလှလှရိုင်းနိုင်အောင်လုပ်ပေးထားတဲ့ UCM ကိုလာကြသူတိုင်းဓာတ်ပုံတင်ရတာခြိုက်သူတွေတော့ဟုတ်ပုံမရပါဘူးဒါပေမဲ့ထူးခြားတဲ့အပြင်အရှင်တွေနဲ့ပြကန်းတွေစီလာရတာပျော်စရာကောင်းတယ်လို့ပြောကြပါတယ
် I don't call myself influencer because I'm a very private person I don't have like much
ကျမကတော့ကိုကုတ်ကို influencer လို့မသတ်မှတ်ပါဘူးကျမကတည်တည်တတ်တတ်နေသူမျိုးဆိုတော့လူမှုကွန်ရက်ပေါ်မှာ follower လည်းများများဆဆမရှိပါဘူးကို့အကြောင်းသူများတွေသိတာမကြိုက်လို့ပါဒါပေမဲ့ဒီနေရာကတော့ဓာတ်ပုံတွေရိုက်လို့ကောင်းအောင်လုပ်ထားတော့ချစ်စရာကောင်းပါတယ်ဓာတ်ပုံရိုက်တာကြိုက်တဲ့ကျမတကယ်ချင်းတွေအတွက်တော့တိတ်ပြီးတော့အဆင်ပြေတဲ့နေရာမျိုးပေါ့
စဝီဒန်နိုင်ငံ Stockholm မြို့တော်က shopping center တခုထဲမှာဖွင့်ထားတဲ့ UCM selfie ပြတိုက်မျိုးကို Netherlands နိုင်ငံမှာစပြီးဖွင့်ခဲ့တာပါအခုဆိုရင် Amsterdam မြို့ထဲမှာ UCM နှစ်ခုတောင်ရှိနေပါပြီ Germany နိုင်ငံရဲ့အရှေ့အလယ်ပိုင်းဒေသမှာလည်းနောက်ထပ်ပြတိုက်တွေဖွင့်ဖို့အစီအစဉ်ရှိပါတယ်စဝီဒန်နိုင်ငံ Stockholm မြို့တော်ကပြတိုက်ကိုသွားမယ်ဆိုရင်တော့လူကြီးလက်မှတ်တစ်စောင်ကို American Dollar 20လောက်နဲ့ညီများတဲ့199 Krona ပေးရမှာဖြစ်ပါတယ်ဆန်နနှစ်အောက်ကလေးလက်မှတ်ကတော့$12လောက်နဲ့ညီများတဲ့119ခရိုနာဖြစ်ပါရဲ့ရှင်ကျွန်မစဉ်းမြတ်ပါမှာ
ဒါကတော့မဆုမြတ်မောအပတ်စဉ်တင်ဆက်နေတဲ့ကဘာတလွားခီးသွားစီစဉ်ပါရှင်အခုတော့အင်္ဂါညချမ်းဒီဗီဒီယိုမြန်မာပိုင်းစီစဉ်အတွက်တရင်ချင်းချုပ်ကိုထုံးလွှင့်ဖို့အချိန်ရောက်ပါပြီကိုစောဝင်းလိုင်ကပြောပြမှာပါရှင်
88မျိုးဆက်ចောင်းသားកောင်းဆောင်တူဦးဖြစ်သူကိုချင်းမီအန်ဒီလွတ်တော်ကိုစလဲဟောင်းကိုဖြိုးစရာတော့အပါဝင်၄ယောက်ကိုတေရန်ပေးကိုမြင့်လိုက်တဲ့လို့ရကြောင်းမြန်မာစစ်ကောင်စီကိုပုံမှန်အတိုင်းဆက်ဆံနေလို့မရတော့ဘူးလို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရ Net Price ကပြင်းထန်စွာဝေဖန်ပြောကြားလိုက်ပါတယ်ဒါအပြင်မြန်မာစစ်အုပ်စုကိုပုံမှန်ပြင်းထန်တဲ့အရေးယူမှုတွေချမှတ်နိုင်ရေးအတွက်ဖြစ်နိုင်ခြေရှိတဲ့လမ်းကြောင်းတွေအားလုံးကိုဖွင့်ထားတယ်လို့လည်းမနေ့ဇူလိုင်လ25ရက်နေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်း Net Price ကပြောပါတယ်နိုင်ငံတကာ
တာဝန်ရှိတဲ့ဒီနေ့ခင်မှာကမ္ဘာ့ရောင်းချခွင့်တွေ
ပြည်ပင်ကန့်သက်ပြီးနိုင်ငံတကာမှာစစ်အုပ်စုကိုအတိမတ်ပြုခံရမယ်လို့ရတယ်မလို့ကြဘူးလေ Net Price ကတိုက်တွန်းခဲ့ပါတယ်အင်းဒီဂျင်းတွေကမြန်မာနိုင်ငံအပေါ်အရေးယူမဲ့အချိန်ကိုရောက်နေပြီလို့အထက်လွှတ်တော် Republican Party လူနည်းစုခေါင်းဆောင် Mitch McConnell ကအမေရိကန်လွှတ်တော်မှာပြောကြားလိုက်ပါတယ်တကယ်လို့အဲ့ဒီအင်းဒီဂျင်းတွေကအရေးမယူဘူးဆိုရင်မြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍနဲ့စစ်ကောင်စီရဲ့အဓိကဝင်ငွေရလမ်းတွေအပေါ်သမ္မတဘိုင်ဒန်အစိုးရကပိတ်ဆို့အရေးယူသင့်တယ်လို့ Mitch McConnell ကပြောကြားလိုက်ပါတယ်မြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုကုမြစ်ခရံနဲ့ပတ်သက်ပြီးအထက်လွှတ်တော်မှာ Mr. McConnell ပြောကြားခဲ့တာတွေကိုသူရုံးကသတင်းထုတ်ပြန်ချက်အဖြစ်အင်တာနက်စာမျက်နှာမှာအဲ့ဒီလိုဖော်ပြထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံသမားတွေဖြစ်တဲ့စစ်စစ်မျိုးဆက်ခေါင်းဆောင်ကိုဂျီမီနဲ့လွတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော်တို့ကိုကုမြစ်လိုက်တဲ့အပေါ်အာဆီယံဥက္ကဋ္ဌကလည်းဝေဖန်ပြောကြားလိုက်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုတွေကတော့မက်ဆုမွန်နဲ့ကိုဆန်ကျော်ဖြစ်ပါတယ်ရှင်။အသံဖန်းအင်ဂျင်နီယာကတော့ Nelson Loops ပါ။ရုပ်သံအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကြေဝေးကြပါစေရှင်။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.